Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဒီဇင်ဘာလ30တောက်ချနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိဒိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ချညပိုင်းသတင်းတွေကိုမတ်ခွာညိုနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ကရုရှားတန်တမာ35ရောက်ကိုတိုင်းပြည်ကနေနင်းထုတ်လိုက်ပြီမဲ့လဲရုရှားဘက်ကတော့အမေရိကန်တန်တမာတွေကိုပြန်နဲ့ထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ဇီးရီးယားနိုင်ငံမှာပြည်အခက်ရဆယ်ပြီးနှစ်နာရီအတွင်းမှာပဲတိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ဖြစ်နေတယ်လို့သတင်းတွေကဆိုပါတယ်အကြံဖတ်အဖွဲ့တွေကအိန္ဒိယနိုင်ငံကိုပြစ်မှတ်ထားပြီးတိုက်ခိုက်လာနိုင်တာကြောင့်အိန္ဒိယနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိကြဖို့ညူဒေလီမှာရှိတဲ့အမေရိကန်တန်ရုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံကသူတွေကိုပြန်လည်ခံဖို့အရေးနဲ့ပတ်သက်ပြီးတော့
မြန်မာပြည်ဘက်ကဆိုတဲ့လူတွေတို့သူတို့ပြောတာပေါ့เนาะအဲ့ဒါကြောင့်မလို့ဟုတ်လားမဟုတ်လားဆိုတော့ဘယ်ဟိုကျွန်တော်တို့ဘယ်ဘက်ကိုသွားသွားပေါ့เนาะဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့เนาะဒီကျွန်တော်တို့အခုနှစ်နိုင်ငံနဲ့မဟုတ်ဒီပြင်နိုင်ငံတွေမှာ
မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကဦးကျော်မိုးထွန်းကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်ရခိုင်ပြည်ရင်းနဲ့ပတ်သက်လို့တစုံတရာအရေးယူဆောင်ရွက်ပေးဖို့ငင်းကြီးနိုဘယ်ဆုရှင်တွေပါဝင်ထင်ရှားကြော်ကြားသူတွေကစာရေးတောင်းဆိုလိုက်တဲ့သတင်းနဲ့ကချင်နဲ့ရှမ်းပြည်ဒေသတွေမှာစစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းအခုညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မက်ခွာညိုတို့ကကြေညာပေးသွားမှာပ
ါပြီးခဲ့တဲ့နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှာရုရှားထောက်လိုင်းအေဂျင်စီတွေကအနောက်ဆက်ပြီးတာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်တာကိုရုရှားဘက်ကတော့အမေရိကန်တန်တမန်တွေကိုနင်းထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ကျွန်တော်တို့အနေနဲ့အမေရိကန်တန်တမန်တွေအတွက်ပြဿနာတွေဖန်တီးသွားမှာမဟုတ်ပါဘူးဘယ်သူ့ကိုမှလည်းနင်းထုတ်သွားမှာမဟုတ်ဘူးလို့ရုရှားဆိုရကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတပူတင်ကပြောထားပါတယ်အစောပိုင်းတုန်းကတော့အမေရိကန်တန်တမန်35ယောက်ကိုတိုင်းပြည်တဲကနေနင်းထုတ်ဖို့နဲ့မော်စကိုမြို့အနောက်ဘက်မှာရှိတဲ့တန်ယုံရဲ့အားလက်ရဲ့အပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ဘက်မှာရှိတဲ့ကုန်ပစ္စည်းတုံလောင်ယုံတွေကိုလည်းအမေရိကန်တန်ရာရှိတဲ့အသုံးပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ပြောတာကိုကိုးကားပြီးတော့ရုရှားအင်တာဖက်စ်သတင်းအေဂျင်စီမှာဖော်ပြထားပါတယ်အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်ပြီးခဲ့တဲ့အတွက်သမ္မတဥပမာကရုရှားထောက်လိုင်းအဖွဲ့နှစ်ခုပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်သလိုရုရှားသံတမန်35ဦးကိုလည်းအမေရိကန်နိုင်ငံကထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ရုရှားပိုင်အစအဦးနှစ်ခုကိုလည်းပိတ်ပစ်လိုက်တာပါသမ္မတဥပမာကတော့နိုင်ငံတကာမှာအခိုင်အမာလက်ခံထားတဲ့စောင့်ထိုင်းရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရုရှားပေါ်အခုလိုအရေးယူတာဟာတင့်တော်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောပါရခင်ဗျာ
စီးရီးယားဒေသစံတော်ချိန်ကြာတာပြည်နေညတကောင်ရမှာတနိုင်ငံလုံးအပြစ်ရဆက်ရေးစတင်ခဲ့ပြီးတဲ့နောက်နှစ်နာရီမကြာခင်မှာပဲတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ကြောင်းသတင်းတွေမှာဖော်ပြပါရတယ်။သဘောတူညီမှုထဲမှာစီးရီးယားအစိုးရနဲ့တပုံအုပ်စုတွေပါဝင်ပေမဲ့အစ္စလာမ်မစ်စစ်သွေးကြောင့်စစ်အုပ်စုတော့မပါဝင်ပါဘူး။ဒီသဘောတူညီမှုဟာအရင်ကအပြစ်ရရေးပုံစံအတိုင်းရေးဆွဲထားတာဖြစ်ပါတယ်။တပုံတွေဟာဟာမားပြည်နယ်မှာနယ်မြေသိမ်းပိုက်ပြီးအပြစ်ရသဘောတူညီချက်ကိုချိုးဖောက်ခဲ့ကြတာလို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြည့်တဲ့အဖွဲ့ကတောက်ကြနေမှာပြောပါရတယ်။6နှစ်ကြာဖြစ်နေခဲ့တဲ့စစ်အတွက်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တူရကီစီးရီးယားနဲ့ရုရှားသုံးနိုင်ငံတို့ပြီးခဲ့တဲ့သတင်းပတ်ကပြောကြားခဲ့ပြီးတဲ့နောက်စီးရီးယားသမ္မတဘရှာအာဆတ်ကိုကြောရောက်နှောက်ခံပေးထားတဲ့ရုရှားနဲ့သဘုံအုပ်စုတွေကိုထောက်ပံ့ပေးနေတဲ့တူရကီနိုင်ငံတို့ကအပြစ်ရရေးကိုလိုက်နာဖို့အာမခံတဲ့အကြောင်းပြောခဲ့ကြပါတယ်။အခုအပြစ်ရရေးတည်မြဲမယ်ဆိုရင်ကဇာခစ္စတန်နိုင်ငံရဲ့မြို့တော်အက်စတနာမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုရှေ့လာထဲမှာပြန်လည်စတင်နိုင်မှာဖြစ်ပါတယ်။
တူရကီနိုင်ငံတောင်ပိုင်းမှာရဲကဝင်ရောက်စီးနင်းခဲ့တဲ့အတွင်း IS အဖွဲ့ကလို့တန်ရရှိရတဲ့စစ်သွေးကြွ30ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့တူရကီဆိုရပိုင်းရုပ်သံသတင်းကပြောပါတယ်။တူရကီထူးတပ်ဖွဲ့ဝင်တွေဟာလက်နက်တွေတပ်ဆင်ထားတဲ့ကားတွေရဟတ်ယာဉ်တွေနဲ့အတူအာဒနာမြို့ကိုတောက်ကြနေအစောပိုင်းကဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့ Anadolu သတင်းအေဂျင်စီကပြောပါတယ်။အဲ့ဒီဖမ်းဆီးခံလိုက်ရတဲ့သူတွေဟာအစိုးရအဖွဲ့ဝင်တွေ IS အဖွဲ့ရဲ့ဝါဒဖြန့်ချီမှုတွေကိုလှုံ့ဆော်နေတယ်လို့တန်တရားရှိခံထားသူတွေဖြစ်တယ်ဆိုပြီးတော့ Anadolu သတင်းအေဂျင်စီကပြောပါတယ်။တူရကီနိုင်ငံဟာပြီးခဲ့တဲ့2005ခုနှစ်ကစပြီးတော့ IS စစ်သွေးကြွတွေဒါမှမဟုတ် Kurdish စစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုတွေကိုခံလာခဲ့တာဖြစ်ပါတယ်။ IS အဖွဲ့လှုံ့ဆော်နေတဲ့နိုင်ငံနယ်စပ်ဒေသကိုရှင်းလင်းဖို့နဲ့ Syria က Kurds အဖွဲ့တွေနေမြေချဲ့ထဏာကိုထိန်းချုပ်နိုင်ဖို့အတွက်တူရကီဆိုရကပြီးခဲ့တဲ့ August လမှာစီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေနဲ့တိုက်ခိုက်ဆက်လုပ်ပြီးတော့စီးရီးယားတိုက်ခိုက်ရေးသမားတွေကိုအကူအညီပေးခဲ့ပါတယ်ခင်ဗျာ
ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှူးမြို့အနောက်တောင်ဘက်မှာရှိနေတဲ့ F ဂိုယီမြို့ကိုကြာသပတေးနေ့ညကတပုံတွေဝင်စီးတဲ့အချိန်မှာအနည်းဆုံးလူ6ယောက်သေဆုံးပြီး9ဦးဒဏ်ရာရသွားပါတယ်။မြို့ထဲကအစိုးရစစ်ဆေးရေးဂိတ်တခုကိုဝင်မစည်းခင်လက်နက်အပြည့်အစုံနဲ့စစ်သွေးကြွတရားဝင်ကြီးနေရာယူထားတာတွေ့ရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးစစ်ဆေးဂိတ်ကိုမတိုက်ခိုက်ခင်မှာဒေသခံတွေကိုနေအိမ်ထဲမှာပဲနေကြဖို့မိန့်ပေးခဲ့တဲ့အကြောင်းဒေသခံတဦးကပြောပါတယ်။လိုအားရှေဗလာဒေတာအုတ်ချုပ်ရေးမှုအီဘရာဟင်အေဒန်အလီကအစိုးရတပ်တွေဟာစစ်သွေးကြွတွေအလစ်ဝင်တိုက်တာခံလိုက်ရပေမဲ့စစ်သွေးကြွတွေကိုပြန်ပြီးတိုက်ထုတ်နိုင်ခဲ့တဲ့အကြောင်း VOA ဆိုမာလီဌာနကိုပြောပါရတယ်။စစ်သွေးကြွ2ဦးသေဆုံးပြီး6ဦးဒဏ်ရာရခဲ့ကြောင်းနဲ့အစိုးရဘက်ကတော့စစ်သား3ဦးဒဏ်ရာရခဲ့တယ်လို့သူကပြောပါရတယ်။ဒါပေမဲ့မြို့ထဲကတခြားသတင်းရင်းမြစ်တွေကတော့အစိုးရဘက်ကစစ်သား2ယောက်စစ်သွေးကြွ3ယောက်နဲ့အရသား1ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါရရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရကနေတောက်ကြနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနေဆက်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုရာဇဝတ်မှုအဖြစ်နဲ့ဥပဒေပြဋ္ဌာန်းသွားဖို့အတွက်ထိုင်းနိုင်ငံကစဉ်းစားသုံးသပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလွတ်တော်ကိုတင်သွင်းမဲ့ဥပဒေကြမ်းထဲမှာပြစ်ဒဏ်တွေအတော်များများကိုထည့်သွင်းထားပြီးတော့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနေဆက်မှုတွေကိုကျူးလွန်ရင်ထောင်ဒဏ်20အထိကြာခံရမှာဖြစ်ပြီးအဲ့ဒီမြန်မာနေဆက်မှုကနေအပြင်းထန်ဒဏ်ရာရသွားမယ်ဆိုရင်ထောင်ဒဏ်30တကယ်လို့တည်ဆုံးသွားခဲ့မယ်ဆိုရင်တသက်တကျွန်းအထိကြာခံရမှာဖြစ်ပါတယ်ဒီဥရကြံကိုထိုင်းဆိုရကလက်ခံထားပြီးဖြစ်သလိုနိုင်ငံတော်ကောင်စီကလည်းလေးလာဆန်းစစ်ပြီးသွားပြီဖြစ်ပါတယ်ထိုင်းနိုင်ငံဟာလူခွင့်ဆိုင်ရာဥရပြဋ္ဌာန်းမှုနဲ့ကာကွယ်ဆောင်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ကြေကြေပြတ်ပြတ်ဝေဖန်ခံရတာလည်းဖြစ်ပါတယ်လူတွေရှုဝတ်ဖန်စည်းခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့တရားဥပဒေရတောင်းခံမှုပိုင်းမှာအောင်မြင်မှုတစုံတရာမရှိသေးဘူးလို့ကုလသမဂ္ဂရဲ့ရှုဝတ်ဖန်စည်းခေါ်ဆောင်ခြင်းဆိုင်ရာအလုပ်ကော်မတီကပြောပါတယ်1980ခုနှစ်ကစပြီးတော့ထိုင်းနိုင်ငံမှာလူတွေကိုရှုဝတ်ဖန်စည်းခေါ်ဆောင်သွားတဲ့အမှု82မှုရှိတယ်လို့အဲ့ဒီကော်မတီကပြောပါတယ်လူတွေကိုရှုဝတ်ဖန်စည်းခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးကိုင်းတွဲဖြည့်ရှင်းပေးဖို့တလျှောက်လုံးပြက်ကွက်ခဲ့တယ်လို့လည်းထိုင်းနိုင်ငံရဲ့အမျိုးသားလူခွင့်ကော်မရှင်နာအန်ခါနာဒီလာပိုက်ချစ်ကပြောပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုအရေးယူသင့်မသင့်အဆုံးဖြတ်ပေးဖို့တောင်ကိုရီးယားရဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးမှဒီကနေ့ကြားနာစစ်ဆေးမှုတွေစတင်ပါတယ်အစောပိုင်းကြိုတင်အသိပေးထားသလိုပဲဒီနေ့ဟာရှောက်လက်ချက်တွေအတွက်နောက်ဆုံးပြရမယ့်ရက်ပါရှေ့ဘက်ကစပြီးတော့နှစ်ဖက်ရှောက်လက်ချက်တွေစပြီးတော့ကြားနာပါမယ်ကြားနာမှုတွေချောချောမွေ့မွေ့ဖြစ်စေဖို့နှစ်ဖက်သက်ဆိုင်ရာရှင်းနေတွေအနေနဲ့ကိုယ့်ရဲ့တင်ပြချက်တွေတက်တဲ့ထောက်ထားတွေကိုသေသေချာချာပြင်ဆင်ပြီးအကောင်းဆုံးပူးပေါင်းဆောင်ရွက်ကြပါလို့ဖွဲ့စည်းပုံဆိုင်ရာခုံရုံတရားသူကြီးကပြောပါတယ်ရှောက်လက်ချက်တွေပထမဆုံးကြားနိုင်မယ့်နေ့မှာတော့ Miss Buck လာရောက်နိုင်ပွဲမရှိပါဘူးတကယ်လို့ January 3ရက်နေ့ရှောက်လက်ချက်ကိုပထမဆုံးကြားနာချိန်မှာကြိုတင်တွက်ဆထားသလို Miss Buck အနေနဲ့တက်ရောက်တာမျိုးမရှိရင်ဒီကြားနာမှုကို January 5ရက်နေ့ကျမှစတင်မယ်လို့လွှတ်တော်ရဲ့တရားရေးဆိုင်ရာကော်မတီအဖွဲ့ဝင်ကပြောပါတယ်ရှင်
ဂျမ်ဖာဖွဲ့တွေကအိန္ဒိယနိုင်ငံကိုပြစ်မှတ်ထားပြီးတိုက်ခိုက်လာနိုင်တယ်ဆိုပြီးတော့အိန္ဒိယသတင်းမီဒီယာတွေကမကြာသေးခင်ကဖော်ပြခဲ့တာကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိကြဖို့ညူဒေလီမြို့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီနေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့နှစ်သက်ကူးအချိန်ကိုရောက်ရှိလာတဲ့အမျှအမေရိကန်နိုင်ငံသားတွေအနေနဲ့ကမ္ဘာလက်ခီးသည်တွေအသွာလာများတဲ့ပန်းဖြေစခန်းတွေပင်လယ်ကမ်းခြေတွေဈေးဝယ်စင်တာတွေဘာသာရေးအဆောက်အုံတွေနဲ့ပွဲတော်တွေကိုသွားတဲ့အခါမှာသတိဝရိယရှိကြဖို့ပြောထားပါတယ်ဒါပြင်အမေရိကန်တန်ယုံကြေညာချက်ထဲမှာတော့အမေရိကန်နိုင်ငံသားတွေအနေနဲ့တိတ်ပြီးတော့ထင်းထင်းပေါ်ပေါ်မနေကြဖို့စနားပြပွဲတွေကိုရှောင်ကြဖို့ကိုနေစဉ်လုပ်နေတဲ့အလုပ်တွေကိုအချိန်ကြီးလမ်းကြောင်းတွေပြောင်းပြီးလုပ်ကြဖို့နဲ့ပတ်ဝန်းကျင်မှာဘာတွေဖြစ်နေတယ်ဆိုတာကိုနိုးနိုးကြားကြားရှိကြဖို့ကိုပြောထားပါတယ်။အနောက်နိုင်ငံသားတွေအသွားလာများတဲ့အဲ့ဒီနေရာတွေကိုချိန်ချောက်မှုတွေတိုးလာနေတယ်လို့လည်းအမေရိကန်တန်ယုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံအရှေ့ပိုင်းကကြောင်မီသွေးရင်းတစ်ခုပြိုကျလို့အလုသမာ6ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်18ယောက်လည်းတွင်ထဲမှာပိတ်မိနေတော့မယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါရတယ်။အရှေ့ပိုင်းပြည်နယ်ဂျက်ခန်းမှာရှိတဲ့ရာဂျမဟာ open case ကြောင့်မိသွေးတွင်ကြာသပတေးနေ့နောက်ပိုင်းကပြိုကျခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာမိခိုးမှုန်တွေစိုးစိုးဝါးဝါးဖုန်လန်းသွားတာကြောင့်ကယ်ဆယ်ရေးလုပ်သားတွေအနေနဲ့တောက်ကြနေအစောပိုင်းအထိကြောင့်မိသွေးတွင်နာဝင်ရောက်ကယ်တင်တာတွေမလုပ်နိုင်ခဲ့ဘူးလို့ဒီကြောင့်မိသွေးတွင်ရဲ့အထွေထွေမန်နေဂျာကပြောပါတယ်ဒီဖြစ်ရပြီးအလုပ်သမား23ယောက်ပျောက်ဆုံးနေခဲ့တာမှာအလောင်း6လောင်းကိုနောက်ပိုင်းမှာတွေ့ခဲ့ပေမဲ့18ယောက်ကတော့ပျောက်ဆုံးနေပဲလို့ပြည်내ရဲတပ်ဖွဲ့ပြောခွင့်ရအာခေမလစ်ကပြောပါတယ်ရှင်
2016ကမ္ဘာအကောင်ဆုံးဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုကိုတရုတ်ကလပ်အသင်းတစ်ခုကတစ်နှစ်ကိုလစာငွေယူရိုတန်100ပေးမယ်လို့ကမ်းလှမ်းလိုက်ပါတယ်။လက်ရှိရီယယ်မက်ဒရစ်အသင်းမှာကစားနေတဲ့ပေါ်တူဂီတိုက်ဆင်မူရိုနယ်ဒိုကိုတရုတ်နိုင်ငံရဲ့စူပါလိဂ်မှာကစားဖို့အတွက်တရုတ်ကလပ်အသင်းတစ်ခုကတစ်နှစ်ကိုလစာငွေယူရိုတန်100ကျော်နဲ့ကမ်းလှမ်းနေတာဖြစ်တယ်လို့သူ့ရဲ့အေဂျင့်ဖြစ်သူဂျော့ဂျ်မန်ဒက်စ်ကပြောပါတယ်။ဒါပေမဲ့ရိုနယ်ဒိုဟာရီယယ်မက်ဒရစ်အသင်းကနေဘဲမှပြောင်းမှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်။ယုံနိုင်ငံကအမီမဖော်လို့တဲ့ကလပ်အသင်းတစ်ခုကသူ့ကိုအသင်းပြောင်းရွှေ့ခြင်းအဖြစ်နဲ့ယူရိုတန်300ကျော်အမေရိကန်ဒေါ်လာ315သန်းနဲ့လစာငွေအဖြစ်နဲ့တစ်နှစ်ကိုယူရိုတန်100ပေးပြီးကမ်းလှမ်းခဲ့တာနဲ့ပတ်သက်ပြီးတော့ Sky Sports ရုပ်သံကမေးမြန်းတဲ့အခါမှာသူကဒါဟာပုံမှန်ဖြစ်ဦးဖြစ်စဉ်ဖြစ်ကြောင်းသူဟာကမ္ဘာအကောင်ဆုံးဘောလုံးသမားဖြစ်တယ်လို့သမိုင်းတစ်လျှောက်အကောင်ဆုံးလည်းဖြစ်တယ်လို့ Mendes ကပြောပါတယ်မနေ့ကြာသပတေးနေ့ကတော့တရုတ်နိုင်ငံရဲ့ရှန်ဟိုင်းရှင်ဟွာအသင်းကအာဂျင်တီးနားတိုက်စစ်မှုကာလော့စ်ဂျာဗက်စ်ကိုဘိုကာဂျူနီယာအသင်းကနေယူရို84သန်းနဲ့ဝယ်ယူခဲ့ပါတယ်။လစာငွေအဖြစ်နဲ့တပတ်ကိုဗြိတိန်စတာလင်ပေါင်6,150နဲ့နှစ်နှစ်စာချုပ်ချုပ်ခဲ့တာကြောင့်တက်ဗက်စ်ဟာအခုဆိုရင်တော့ကမ္ဘာပေါ်မှာလစာအများဆုံးရတဲ့ဘောလုံးသမားဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်နဲ့မက်ခွာညိုတို့ကသတင်းလေးကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့မြန်မာနိုင်ငံကလူဆိုသူတွေကိုပြန်လက်ခံပေးရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကလူဆိုသူတွေကိုပြန်လက်ခံဖို့ဆိုရင်အရင်ဆုံးစီစစ်ရမှာဖြစ်တယ်လို့မြန်မာနိုင်ငံကြားရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပြပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတံမက်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကဆင့်ခေါ်ပြီးတော့လူတွေပြန်လက်ခံဖို့ကိစ္စပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုတာပါဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိစ္စအပါအဝင်နှစ်နိုင်ငံအကြားကိစ္စရဲ့အသီးသီးတွေကိုဆွေးနွေးဖို့အထူးတန်တမန်တအူလွှတ်ဖို့ရှိတယ်လို့လည်းပြောပါတယ်အပြည့်စုံကိုမက်ခွာညိုကစူးစီးတင်ဆက်ထားပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကမွတ်စလင်တွေအလုံးရင်းနဲ့ဝင်လာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုအခုလိုပြောပါတယ်
။မြန်မာပြည်ဘက်ကဆိုတဲ့လူတွေလို့သူတို့ပြောတာပေါ့နော်။အဲ့ဒါကြောင့်မလို့ဟုတ်လားမဟုတ်လားဆိုတော့ဘယ်ကျွန်တော်တို့ဘယ်ဘက်ကိုသွားသွားပေါ့နော်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်။ဒီကျွန်တော်တို့အခုနှစ်နိုင်ငံနဲ့မဟုတ်ဒီပြင်နိုင်ငံတွေမှာလည်းကိုဒီဘက်နိုင်ငံလူဟိုဘက်ရောက်သွားတော့လကောင်ဟိုဘက်နိုင်ငံသူဒီဘက်ရောက်သွားရင်တော့လကောင်ဘသူရောက်လာတဲ့ဆိုတဲ့ဥစ္စာဒီတစ်ဘက်နိုင်ငံလူဟုတ်မဟုတ်ဆိုတာတော့စီစစ်ခွင့်တော့အများနဲ့ရှိတာပေါ့ပုံမှန်လဲစီစစ်ပြီးတော့မှအေးဒီလူတွေကတော့ဒီဘက်ကသွားတာဟေးဟိုလူတွေကတော့မဟုတ်ဘူးဟေးဆိုတဲ့ဥစ္စာမျိုးကတော့ဟိုတနိုင်ငံနဲ့တနိုင်ငံစီစစ်ပြီးတော့ပြန်ပြောရတဲ့အနေအထားမျိုးတော့ရှိပါတယ်ခင်ဗျအဲ့ဒီအပိုင်းတွေကိုကျွန်တော်တို့ပြန်စီစစ်ဖို့တော့လိုပါမယ်ခင်ဗျ
အခုလိုမြန်မာနိုင်ငံထဲကမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဝင်နေတာဟာတခြားကိစ္စတွေအများကြီးနဲ့လည်းပတ်သက်နေတဲ့အတွက်သူတို့ဘက်ကိုရောက်မလာအောင်မြန်မာအစိုးရအနေနဲ့ပြဿနာရဲ့အရင်းမြစ်ကိုအမြန်ဆုံးရှာဖွေဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနအတွင်းဝင်ခမ်ရူအရှန်ကမြန်မာတန်အမတ်ဦးမျိုးမြင့်တန်ကိုဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါဒီကိစ္စဟာပြဿနာတစ်ခုဖြစ်နေပြီးကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့အတွက်ခက်ခဲတဲ့ပြဿနာရပ်တစ်ခုဖြစ်ဝါရှင်တန်အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းသူတေတီဂျော့ရှူအာကာလန်စစ်ကမြင်ပါတယ
် disenfranchisement
အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စတွေအရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေငယ်စားကိစ္စရိုဟင်ညာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထက်ခွန်ကြတာမဟုတ်ပါဘူး
။မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့မကြခင်မှာအထူးတန်တမန်စီလွတ်ပြီးဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောပါတယ်
။ကျွန်တော်တို့ဒီက special envoy လဲသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျ။ဒီရဲ့နှစ်ဖက်အဆင်ပြေတဲ့အချိန်ပေါ့နော်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအဆင်ပြေတဲ့အချိန်နဲ့ကျွန်တော်တို့ဘက်ကလည်းအဆင်ပြေတဲ့အချိန်ပေါ့နော်အများဆုံးသွားဖို့တော့ကျွန်တော်တို့စီစဉ်နေပါတယ်ခင်ဗျ Special Envoy ကတော့သူကိစ္စအများကြီးပဲပေါ့နော်ကျွန်တော်နိုင်ငံဆက်ဆံရေးနိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ကိုတိုးမြင့်ရေးကြီးရေးပြီးတော့သွားတာပါခင်ဗျ
အရှိတောင်အာရှရေးရာသူတေတီဂျော့ရှူအာခလန်စစ်ကတော့မြန်မာနိုင်ငံဟာပထဝီအနေထားရဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှိတောင်အာရှနိုင်ငံတွေစီလမ်းဖွင့်ပေးမဲ့တကားတပွဲဖြစ်နေတဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမှုဖို့လိုလားပုံတော့ရတဲ့အကြောင်းသုံးသပ်ပါရရှင
်မက်ခွန်ညိုတင်ဆက်ထားတာပါအခုတစ်ခါမှာတော့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့ငင်းကြေးနိုဘယ်ဆုရှင်တွေကစာရေးတောင်းဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်မြောက်ပိုင်းမောင်တော်ဒေသမှာဖြစ်ပျက်နေတဲ့ပြိပခတွေနဲ့ပတ်သက်ပြီးတော့ဒဇုံတရာရေးယူဆောင်ရွက်ပေးဖို့ငင်းကြေးနိုဘယ်ဆုရှင်တွေပါဝင်ထင်ရှားကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်ပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကလည်းတုံ့ပြန်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုထိုင်အောင်ကပြောပြပေးပါမယ
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ငင်းကြိုင်းနဲ့စာပေဆိုင်ရာနိုဘယ်ဆုရှင်နဲ့အထင်ကြီးနိုင်ငံရေးသမားတွေပရိဒတ်အရေးနဲ့တကြွလှုပ်ရှားသူ23ယောက်ပူးပေါင်းပြီးမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းဒေသကလူမှုရေးပြဿနာအကျအတဲကိုအဆုံးသတ်ပေးဖို့ကုလသမဂ္ဂအလုံးကျိုးရင်းကောင်စီကိုမနေ့ကြာသပတေးနေ့ကစာရေးတောင်းဆိုလိုက်ကြပါရယ်ရခိုင်ပြည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေချိန်မှာပဲနိုဘယ်ဆုရှင်တွေကအခုလိုမျိုးပထမဆုံးတောင်းဆိုလိုက်ကြတော့ပါဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်အပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ်
။ကျွန်တော်တို့တော့ဒီမြန်မာတန်ရုံမြန်မာအဖွဲ့အစည်းညောက်ဆောင်နေနေပြီးတော့တစင်ဒီသူတို့ပဲတိုင်းနာပြီးပို့ထားလဲပေါ့နော်။ဒါခုနပြောတဲ့လုံခြုံရေးကောင်စီကလည်းသူတို့လှုပ်ထုံးလုပ်နေရောရှိပါတယ်ခင်ဗျ။ထုံးလုပ်နေတဲ့ညီပါလှုပ်နေဆိုတော့ကျွန်တော်စောင့်ကြည့်သွားဖို့တော့လိုပါတယ်ခင်ဗျ။ဟိုလုံခြုံရေးကောင်စီနဲ့ဘလို့အဲ့ဒီစာကိုကြားပြီလားအဲ့တော့ဘလို့ action လဲဆိုတော့ကျွန်တော်တို့ဟိုလေ့လာပြီးတော့မေးမြန်းတော့သွားဖို့တော့ရှိပါမယ
်ကုလသမဂ္ဂကိုတောင်းဆိုလိုက်ကြတဲ့သူတွေထဲမှာမြန်မာနိုင်ငံကိုလာရောက်ဖူးတဲ့ငင်းချိုင်းနိုဘယ်ဆုရှင်တောင်အာဖရိကဖုန်တော်ကြီးဒက်စမန်တူတူလည်းပါဝင်တယ်လို့အခုအချိန်ထိအသက်အငယ်ဆုံးငင်းချိုင်းနိုဘယ်ဆုရှင်ပါကစ္စတန်နိုင်ငံသူမာလာလာရူလည်းပါဝင်ပါတယ်နိုဘယ်ဆုရှင်ဒါဇင်နဲ့ချီအခုလိုမျိုးတောင်းဆိုလိုက်တာနဲ့ပတ်သက်လို့မြန်မာအရေးလေလာတုံ့သက်သူလည်းဖြစ်မဟာပြူဟာနဲ့မူဝါဒလေလာရေးအဖွဲ့ကညွှန်ကြားရေးမှူးတဦးလည်းဖြစ်တဲ့ဦးအောင်သူငင်းကအခုလိုပြောပါတယ
်အဓိကအပြစ်တော့ဗောဗျာဒီတစ်ချိန်တော့လည်းဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုဘယ်ဆုရှင်တွေကဝိုင်းပြီးတော့ဟိုကူညီခဲ့ဘူးလားရှိပါတယ်ဆိုတော့အခုချိန်ကျတော့သူတို့အနေနဲ့ကဒီလက်ရှိဟိုမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ဟိုတုံ့ပြန်ကင်တွေပုံနဲ့ပတ်သက်လို့အားမလို့အားမရဖြစ်ကြတယ်ဒါကြောင့်မို့ပဲအခုလိုဟိုတင်ပြတယ်လို့ယူဆနိုင်ပါတယ
်ငင်းချိုင်းလိုပဲဆုရှင်တူလေးဖြစ်တယ်လို့နိုင်ငံရဲ့ကောင်းဆောင်တူလေးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးတွေကိုပြည်ပြည်ဆောင်ပြီးမျက်မျက်တတဖြစ်အောင်တိကျတေကြစွာဆောင်ရွက်ပေးဖို့ဥဆောင်ဥရဲ့လှုပ်ပေးတာဘာမှမရှိသေးတဲ့အတွက်သူတို့အနေနဲ့စိတ်မသက်မသာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကိုတောင်းဆိုထားတဲ့စာရဲမှာပါဝင်ပါတယ်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကဥအောင်သူငင်းကတော့ရခိုင်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆောင်ရွက်တာတွေရှိတယ်လို့ကြေညာတဲ့အမြင်တွေကိုလည်းလက်ခံဖို့လိုတယ်လို့ဆိုပါတယ်
မြင်တော့ပြောရင်ပေါ့နော်အခုကျွန်တော်တို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူလှုပ်သင့်တာတွေတော့သူလှုပ်ပါတယ်အထူးသဖြင့်တော့ဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကော်မရှင်တွေဖွဲ့တဲ့ကိစ္စတွေရှိတယ်နောက်တစ်ခုကကျတော့စုံစမ်းစစ်ဆေးရေးကိစ္စတွေလှုပ်တာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းဟိုကျွန်တော်တို့ဟိုအမြင်ကနှစ်ဖက်ကွဲနိုင်တာပေါ့နော်တစ်ဖက်ကတော့တိုင်းပြည်ရဲ့လုံခြုံရေးကေချုပ်ချာအာဏာစသဖြင့်တစ်ဖက်ကမြင်နိုင်သလိုတခြားတစ်ဖက်ကဒီလူခွင့်ရေးနဲ့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပေါ့ဗျာဆိုတော့ဒီအပေါ်မှာအမြင်တစ်ဖက်ကွဲနေနိုင်ပါတယ်အဲ့တော့ဒီဒေါ်ဆန်းစုကြည်အနေနဲ့လည်းတစ်ဖက်ကကွဲပြားတဲ့အမြင်တွေကိုဒါနားထောင်ပြီးတော့အလေးစိုက်စီကျင်းပါတယ
်အော်တိုဖလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါရီနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကတခြားလုံးဝေဖန်ခဲ့ကြပါတယ်ဒါအပြင်နေမြေမတည်မငြိမ်မှုတွေကြောင့်ဒုက္ခသည်ပေါင်းတောင်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးပုန်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောဆိုကြပါတယ်မြန်မာနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်မိုးထွန်းကတော့ဆွဆွဲပြောဆိုမှုတွေကိုအချက်အလက်ခိုင်ခိုင်မာမာနဲ့အစိုးရကိုပြောဆိုထောက်ပြသင့်တယ်လို့ဆိုပါတယ
်ဆွဆွဲမှုတွေရှိရဆိုရင်တေးချာချာအချက်အလက်တွေနဲ့အစိုးရကိုတင်ပြရဆိုရင်အစိုးရကဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဆိုတဲ့ဥစ္စာကိုအမြဲတမ်းအသင့်ရှိပါတယ်ဒါကြောင့်မို့လို့ခုနပြောတဲ့ဆွဆွဲတဲ့လူတွေအနေနဲ့ဒီလိုအချက်အလက်တွေနဲ့ဟိုအတိပေးပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ဟိုလက်ပြတာရက်ခံပါတယ်ဒါမှပဲကျွန်တော်တို့ဒီလိုကိစ္စတွေမှာဒီဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဟိုမမှန်ဘူးမှန်တယ်ဆိုတဲ့ဥစ္စာကိုပူးပေါင်းဆောင်ရွက်မှရမှာဖြစ်တဲ့အတွက်ကြောင့်တော့တိုက်တွန်းလိုပါတယ်ခင်ဗျ
ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ကိစ္စတစ်ခုလို့သတ်မှတ်ပြီးမကြာမီမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကိုတိုင်ဒါမှမဟုတ်သူ့နေရာကိုဆက်ခံမဲ့အန်တိုနီယိုဂူတာရက်စ်ကိုတိုင်မြန်မာနိုင်ငံကိုတွားရောက်ပြီးဒီကိစ္စကိုဦးစားပေးကင်တွယ်ဖြေရှင်းဖို့နိုဘယ်ဆုရှင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တခုခုမဆောင်ရွက်ဘူးဆိုရင်အဲ့ဒီဒေသကလူတွေဟာတနက်နဲ့ပြတ်သက်မခံရဘူးဆိုရင်တောင်အစာရေစာငတ်မပြီးသေဆုံးသွားနိုင်တယ်ဆိုပြီးတော့လည်းရေးသားတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
ကိုထောင်သတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ကချင်နဲ့ရှမ်းပြည်ဒေသတွေကစစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်ပွားခဲ့တဲ့စီးပရိခါတွေအတွင်းဒေသခံကြေးရွာသားတွေဟာစစ်ပြည်ဒုက္ခသည်ဖြစ်နေတိမ်းရှောင်နေရဆဲဖြစ်ပါတယ်။နှစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းရဲသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုနေရာပြောင်းရွှေ့မှုတွေလည်းရှိနေခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသစစ်ပြည်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းပြီးခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ဘက်မှာမြန်မာတပ်မတော်ကနေ KNA တပ်မဟာတပ်တိုင်းရင်းလေးကိုထိုးစစ်ဆင်နေဆဲဖြစ်ပြီးဒေသခံကြွာသားတွေစစ်ပေးသိမ်းရှောင်နေရတယ်လို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ်
။ထိုးစစ်ကတော့မြတ်သိမ်းမှုကနေစလို့ရှိပါတယ်။တပ်မဟာတပ် area ဘက်လို့ကြားတယ်။အင်ဂျန်ရံမြို့နယ်ဘက်ကြားမှန်းရင်းလေးကိုတိုက်တယ်လို့ကြားပါတယ်။လေရင်နဲ့ပြတ်တော့အိမ်ကြီးကြီးလောင်သွားတော့အဲ့ဒီလူတွေကကေဟိုတင်းချော area ပဲရောက်သွားတာလည်းရှိမယ်။လူ90ကျော်လောက်ကဒီဘက်ပြန်ရောက်လာတယ်။
ပြည်ကြက်တိစံမာလ29ရက်နေ့ကကချင်ပြည်နယ်ဝိုင်းမော်မြို့နယ်က KIO ခြေပြုတ်ရပွိုက်ခွန်68ခေါ်လိုင်ဖောင်စကန်းနဲ့စကန်းငယ်6ခုကိုမြမတပ်မတော်ကနေတိုက်ခိုက်သိမ်းပတ်ခဲ့ရမှာလိုင်ဖောင်စကန်းဝန်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ဆောင်စကန်းတွင်လက်နက်ကြီးကြီးတွေကြားရောက်ခဲ့လို့စကန်းနေဒုက္ခသည်2600ကျော်ဟာတရုတ်နယ်စပ်နီးမှာတင်းရှောင်နေရပါတယ်။လက်ရှိတရုတ်နယ်စပ်မှာတင်းရှောင်နေရတဲ့ဒုက္ခသည်အများစုဟာဇိုင်းအောင်ဒုက္ခသည်စကန်းကိုပြန်နေကြပြီမဲ့တက်ကြီးရွယ်ဦးနဲ့ကလေးတွေမပြန်နိုင်သေးဘူးလို့စမားစုံနဲ့တင်းအုပ်စရာလည်းဖြစ်လက်ရှိစစ်ဆောင်နေရသူလည်းဖြစ်တဲ့ဆရာတူးဆန်အောင်ကပြောပါရတယ်
။ခင်ဗျာတော်လေးကြံကောင်းသွားပါပြီ။ခြေကအလုံးကလာကြရပေါ့။ခြေကယဉ်ကဲပေါ့။ဆောင်းကဲဝင်ပြန်ရောက်လာကြပြီ။တက်ကြီးရဲ့ပူဝါတို့အင်းငယ်တို့ကြတော့မှတိတ်ဆောင်နေနေမှာရောက်ပြီ
။လက်တလို့စီရေးချင်းတွေမငြိမ်သက်သေးလို့တရုတ်နယ်စနီးတပတ်ချောင်းဘေးမှာတက်ကြီးရွယ်ဦးနဲ့ကလေးတွေကိုနေရာချထားပေးတယ်လို့သူကဆိုပါရတယ်။ကချင်ပြည်နယ်နေသူရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလည်းစစ်ပေးဒုက္ခသည်ရေးဟာမအေးချမ်းသေးတဲ့အခြေအနေမှာရှိနေဆဲဖြစ်ပါတယ်။မြမတပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့ TNL တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကြောင်မဲမျိုးနဲ့ညောင်မောင်းကြီးရွာကစစ်ရှောင်250ကဟာကြောင်မဲမျိုးပေါ်ကိုတင်းချောင်လာတယ်လို့ရှမ်းပြည်နယ်လွှတ်တော်ကုစည်လဲစိုင်းထွန်းညာကအခုလိုပြောပါတယ်။
မနေ့ကအရာနဲ့90မိနစ်ကမနေ့ညနောက်တစ်စီးရောက်လာတယ်။150လောက်ဝန်းကျင်လောက်ရှိသွားပြီကို။150ဝန်းကျင်လောက်ရှိသွားဆိုပေးတွေကညောင်မောင်းရွာကပဲ။အဲမှာတိုက်ပွဲဖြစ်ပေါ်အဲတရွာလုံးတရွာပေါ့အားလုံးမကုန်းနဲ့ဟိုမှာရွာဆောင်လေးအမျိုးသားအချို့ပြန်ခဲ့တယ်။အဓိကတော့ကလေးငယ်ရဲ့ဟိုတက်ကြီးရွယ်ဦးတွေပေါ့အဓိကလာကြတာ
။ဒုက္ခသည်တွေကိုကြောင်မဲမြို့ပေါ်နတ်စစ်လင်းဖုံးကြီးကျောင်းမှာနေရာချထားပေးပါတယ်။ဒီဇင်ဘာ29ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတပ်မတော်ဘက်ကလေကြောင်းပြေကမှုအတွင်းဒေရခန့်ညောင်မောင်းကြီးရွာသားတွေထိခိုက်ဒိဆုံးမှုရှိခဲ့တယ်လို့ရှမ်းပြည်နယ်လွှတ်တော်ကုစက်လက်ဆိုင်ထွန်းညာကပြောပါတယ်
။တိုက်ပွဲကဒိဆုံးသူ3ဦးပေါ့3ဦးတည်တယ်ခဏကျွန်တော်တို့ဘုန်းကြီးကျောင်းမှာဆုံးရင်ပေါ့အလူလူဒါနလုတ်ပေးလိုက်တယ်။ပြန်တန်ရရသူ6ဦးပေါ့ကျွန်တော်2ဦးကတော့ကျွန်တော်တို့ဟိုဆင်းလာပြီကျွန်တော်4ဦးကဆေးရုံမှာရှိတော့တန်ခါ3ပါးထိခိုက်တော့တယ်တန်ခါလေးကတော့2ပါးပြန်နေတယ်ဆေးရုံပေါ်မှာကျွန်တော်2ပါးလေးကတော့ဆင်းလာပြီကျွန်တော်တို့လေ့လာတွေ့ရှိရတော့လောက်အားလုံးတက်တေထောက်ထားရဆိုလို့ရှိရင်ဒီလက်နက်ကင်ကပြစ်တာတော့မဟုတ်ဘူးသစ်ချောင်းကပြစ်တာမဟုတ်ဒါလီရင်ကလွဲချော်ပြီးတော့ပြစ်နေနေထားပါရှိတယ်တေချာတော့လောက်ရှိတော့ပါပြီအဲဒီလန်ပေါ်နေပြစ်လိုက်တဲ့လက်နက်တွေဖြစ်တော်တော်လေးကိုကျင်းထန်တာပေါ့လေကျွန်တော်တို့ပုံခုချင်းမှာရှိနေတဲ့လူတယောက်ဆိုရင်နားကန်းသွားတဲ့ဘောပေါ့လေအဲ့လိုနေထားရှိတယ
်ဒါပေမဲ့တမတော်ဘက်ကတော့ဒီလက်နက်ကြီးပြစ်ခတ်မှုက TNL ကနေပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်အလားတူကိုခိုင်မြို့နယ်တွင် TNL တပ်ဖွဲ့တွေလှုပ်ရှားသွားလာနေတဲ့ကုန်းနေကြီးရွာကိုပြောင်းရွှေ့ဖို့တပ်မတော်ဘက်ကညွှန်ကြားလာတာကြောင့်ဒီကနေ့မှကိုခိုင်မြို့သွင်းကိုပြောင်းရွှေ့နေရတယ်လို့ကချင်လူငယ်ဖွဲ့ကဒုက္ခသည်အကူအညီပေးရေးတာဝန်ရှိသူတို့ဖြစ်တဲ့မှတ်မိုင်မိုင်ကပြောပါတယ
်ဒီနေ့ကကုန်းနေကြီးရွာကနေ HH73 ကရွှေ့ဖို့အတွက်အခုကျမတို့တွားကူလို့တွားအက္ကစစ်ကြောင်းမူက55စစ်ကြောင်းမူကနေရတွေးရွှေ့ပါဆိုမှထပ်ရွှေ့နေပြီပေါ့ကိုခိုင်ရွက်6 ID ကြက်ကိုပဲပြန်မှရွှေ့ပါခက်ခဲရအများကြီးရှိတာပေါ့နော်အခုချိန်ကအားလုံးသိတဲ့အတိုင်းပဲကောက်ရိတ်ရရာတီတဲ့အဲ့ဒါတော့ကျွန်တော်တို့ရဲ့တနစ်စာရိတ်ခါတွေကိုတို့ကတူထောင်းနေတဲ့အချိန်မှာအခုလိုမျိုးကြောင်းချစ်ခံရတယ်ဆိုတော့စားတဲ့ရိတ်ခါနဲ့ပတ်သက်မှတော်တော်လေးကိုဒုက္ခရောက်မဲ့အနေအထားမှာရှိတယ်ပေါ့
တမရဘက်ကတော့ပြည်တော်စုလက်မှတ်လုံခြုံရေးအတွက်အခုလိုကြေးရွာကိုပြောင်းရွှေ့ခိုင်းတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIO, TNLA, MNDAA, AA အစရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတမရတို့အကြမ်းမှာတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာခဲ့ပါတယ်။ ဒီလိုတိုက်ပွဲဖြစ်ပွားမှုကြောင့်ရှမ်းမြင်းနယ်ကချင်းပြည်နယ်ဒေသကကြေးရွာသားတွေစစ်ပေးလို့ရကိုတင်းချောင်နေကြရပြီးလုံခြုံရေးအမှားခံချက်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
NaN Queen တင်ပြပို့ထားတာပါ။ဒေါက်တာရှင်များရှင်စောင်းနှင်းတွေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းမှာဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့ဒေသချင်းတွေနဲ့ဖြောပြပေးနေကြဖြစ်ပါတယ်။ဒါကြောင့်ဒီနေ့တော့စောင်းဦးလိုက်တီးဆိုထားတဲ့ဒီဇင်မာညတချင်းနဲ့ဖြောပြပေးပါမယ်ရှင်။နားဆင်ပါ။
မျိုးနဲ့များတဲ့ပြောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းညင်တဲမှာပါလေတစံမညာတို့အေးစလုံးခဲ့တဲ့ချိန်တိုင်းမလေးစံစားမရတယောက်တည်းပဲပေါ်ချလီတရှူတိုင်းမမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေး တို့ဝင်းချင်းရညာတာဆွေးချွေခဲ့ပြီးနင်းတွေမြဝွန်တွေတို့ဝင်းညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေးမြို့နေများတဲ့ပြောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်တဲမှာပါလေ သမညာတို့အေးစလုံးငယ်တဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ်ချလီသက်ရှူတိုင်းမမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေးတို့ဝင်းချစ်ရညာတိုင်းဆွေးကြွေခဲ့တဲ့နင်းတွေမြဝွန်တွေတို့ဝင်းညာတွေရဲ့ဆက် နေရှိတော့ခံစားလိုက်ရတာဆွေတို့ဝင်းချရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြဝွန်တွေတို့ဝင်းညာတွေရဲ့ဆက်နေမရှိတော့ခံစားလိုက်ရတာအိပ်ပြောတော့ကြိုးစားနေစေဖို့ချစ်လေးတယောက်တည်းကိုကဘာမှမပေါ်မျောလင့်ချက်တွေကောင်ပြောင်းရှာတော့ တို့ဝင်းချရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြဝွန်တွေတို့ဝင်းညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေတို့ဝင်းချရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြဝွန်တွေတို့ဝင်းညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေ
တော်တာရှင်တွေလည်းစောင်းတဲ့ချင်းလေးတွေနားဆင်ရတာကြည်ညိုသမဲလို့မျှော်လင့်ပါရစေ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com website မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ် ဒါပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအဲ့လိုတပြိုင်နက်ပဲတိုက်ရိုက်နားဆင်နိုင်ပါတယ် ဒါပြင် VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုညနေ9:00မှာ Asia Set 7 ကနေလည်းတိုက်ရိုက်ကြည့်ရှုဖမ်းယူနားဆင်နိုင်ပါတယ် VOA ကနေ VOA ကို email နဲ့ပို့ချင်တယ်ဆိုလို့ရှိရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ30တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုံးလွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ဆေးဝါးနည်းပညာသစ်အပိုင်းအထူးသဖြင့်ကင်ဆာရောဂါကုသမှုအပိုင်းမှာ2016အတွင်းဘယ်လောက်တောင်တိုးတက်မှုရှိလာသလဲဆိုတာနဲ့ပတ်သက်ပြီးတော့
ခလေးကင်ဆာဖြစ်တဲ့ခလေးမလေးတယောက်ကကင်ဆာဆေးဘယ်ဆေးမှမတိုးတော့ဘူးအဲ့ဒီအချိန်မှာ T cell လို့ခေါ်တဲ့တွေးတဲ့ DNA ကို virus cell တစ်ခုနဲ့တွဲပြီးတော့ထည့်ပေးကြည့်လိုက်တာမှာကလေးဟာ
ဆေးဝါးကုသမှုနည်းပညာအသစ်တွေအကြောင်းကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင် American တခွင်စီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍကိုနားဆင်ကြအောင်ပါ။မေကဘာအလှမယ်ဖြစ်ဖို့အမျိုးသမီးအနေနဲ့ရုပ်ပိုင်းဆိုင်ရာကြက်ခိုင်ဖွံ့ဖြိုးဖို့တာမကစိတ်ဓာတ်အင်အားကောင်းမွန်ဖို့ပရာဟီတာစိတ်ပြေဝါရှိဖို့နဲ့အတတ်ပညာအရေးချင်းရှိဖို့လည်းလိုတဲ့အကြောင်းကိုမြန်မာမေကဘာအလှမယ်ဖြစ်တဲ့မြက်သီရီလွင်ဘယ်လာကပြောပါရယ်။အသက်18နှစ်အရွယ်ဘယ်လာဟာတက္ကသိုလ်တက်ဖို့စိတ်ပညာဘာသာရပ်ကိုရွေးချယ်ထားတယ်လို့လည်းပြောပါရယ်။မေဂန်ပြည်တော်စုဝါရှင်တန် DC မှာဒီဇင်ဘာလ18ရက်နေ့ကကျင်းပခဲ့တဲ့66ကြိမ်မြောက် Miss World မေကဘာအလှမယ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဘယ်လာကိုမတ်အင်ဂျင်နီယာကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်
ဒီဇင်ဘာလ18ရက်နေ့ကဟို Miss World နောက်ဆုံးပြိုင်ပွဲပေါ့နော်အဲ့ဒီကျင်းပတဲ့ခါမှာညီမပါဝင်ရှင်ပြန်ရတဲ့အတွေ့အကြုံပြောပြပါအောင်ရှင
်နောက်ဆုံး Final ပွဲကတော့စိတ်လှုပ်ရှားဆုံးပဲပြီးတော့အရင်လည်းပင်ပန်းလည်း Rehearsal တွေကနေ့တိုင်းနေ့တိုင်းရှိရပေါ့နော်တခါလေအဲ့နောက်ဆုံးပြိုင်ပွဲမှာ Lunch မစားရအောင်မနက် rehearsal ရှိရယ် final fully rehearsal အင်ဂျီနဲ့တကယ် final လို့တိုက်တယ်တိုက်ပြီးတော့မှlunch မကြွေးဘူးမကြွေးဘဲနဲ့ဘယ်လာတော့ညအထိတခါရဲ final ကိုလောက်တယ်ဆိုတော့ပြီးတော့ဒီအချိန်လေးကခဏလေးလိုပဲဒါပေမဲ့လည်းနောက်ဆုံးသူတို့Miss World ရဲ့ team song တချင်ကိုဆိုတဲ့အချိန်မှာအနောက်မှာဘယ်လာရောနောက်မှာနေရတာနောက်ဆုံးအတန်းဆိုတော့လေတရားနဲ့တရားဖတ်ပြီးတော့ငုံနေကြအရန်လဲဝမ်းနေတယ်ဝမ်းနေတယ်ဆိုတော့တရားနဲ့တရားခွဲရအောင်ပဲဖြစ်တဲ့အတွက်အရန်ဝမ်းနေတယ်ပွဲဆဆပြိုင်နေခြင်းတော့တော့ဟိုစိတ်လှရှားရတယ်ပြီးတော့တရားနဲ့တရားဟိုတိတ်ပြီးတော့မရင်နီးဘူးတိတ်စကားမပြောဖြစ်ဘူးဒါပေမဲ့ final နီးလာလေလေတရားနဲ့တရားပို့ပြီးရင်းနီးလာတယ်နောက်ဆုံး final မှာတော့တရားနဲ့တရားဘာပြောမလဲမခွဲနိုင်မခွာရဖြစ်ပြီးတော့မျက်ရည်ကျကျငိုကြတယ်ဟုတ်ကဲ့
အဲ့တော့ဒီပြိုင်ပွဲမှာတရဖူဆူရသွားတဲ့အဲ့ပေါ်တိုရီကိုရဲ့အလှမယ်ပေါ့နော်သူနဲ့ပတ်သက်ပြီးတော့ညီမဘယ်လိုမြင်လဲရှင
်ပေါ်တိုရီကိုကတော့ဘယ်ပြောမလဲအစပိုင်းကတော့သူ့ကိုတိတ်တိမထားမိဘူးနောက်ပိုင်းကျတော့မှဟိုအရန်တွတ်တယ်အရာရာတိုင်းကသူလှုပ်ချင်ကြင်စိတ်ရှိရပြီးတော့သူ့မှာအားအင်းနေအပြည့်ရှိနေရတော့တစ်ခါတလေတတိထားမိရပေါ့နော်ရဟဇတိုက်တဲ့အချိန်မှာရောပဲအချိန်မှာပြည့်ပြည့်သူ့မှာအားအင်းနေအပြည့်ရှိနေအရန်သူ့ကိုသူ smart ကြောင့်မြင်နေရပြီးတော့သူ့ကိုလည်းသဘောကျတယ်ပြီးတော့ဒါမဲ့အဲ့နောက်ဆုံးသူရသွားတဲ့အချိန်မှာတော့အားလုံးနဲ့အတူတူတော့အံ့ဩနေမိရဟုတ
်အံ့ဩတယ်ဆိုတာဘာကြောင့်အံ့ဩတာလဲရှင
်အားလုံးကလည်းမှန်းထားတာနဲ့ဘယ်လိုပြောမလဲမကြိုက်တာလားဘာလဲတော့မသိဘူး top 3ကျန်ခဲ့တဲ့အချိန်မှာအားလုံးထင်ထားတာတော့ Miss Philippines ကိုထင်ထားတယ်ဒါမဲ့သူရသွားတဲ့အတွက်အားလုံးကအံ့ဩနေရပေါ့နော်ဒါမဲ့လည်းMiss World ကအမြဲတမ်းဟိုပြိုင်ပွဲဝင်တိုင်းဟို surprise အမြဲတမ်းလုပ်တယ်ဆိုတော့ဒါကလည်းတိတ်တော့မဆန်းပါဟုတ်ကဲ့
အဲ့တော့ဒီ Miss World ပြိုင်ပွဲပေါ့လေဒီမေကဘာပြိုင်ပွဲမှာအဲ့လိုတရဖူရဖို့ပေါ့နော်ဘလို့အရေးချင်းနေအဓိကလိုရလဲရှင
်အဓိကကတော့ဘယ်လားအထင်သူတို့ကပြိုင်ပွဲမှာ Gary Crown ရောက်သွားခဲ့ရင်တစ်နှစ်လုံးလို့လို့ကအရင်ပင်ပန်းမယ် ကိုကိုကိုမက်စတရားမဟုတ်ဘဲနဲ့ပရာဟိတလုံးနေသူတရားသူတို့အဓိကရွေးရတော့ညီမထဲဟိုဘယ်လိုပြောမလဲအမြဲတမ်းဒီသူတို့နဲ့လက်တွဲပြီးလုံနိုင်ရမယ်သူတို့နဲ့အတူတူခရီးအတူတူသွားနိုင်ရမယ်အဓိကအပြစ်မိုင်းအလှအပကိုတိတ်ပြီးတော့မကြည့်ဘူးဘလောက်တိသူ့မှာရည်ချင်းရှိလဲဘလောက်တိပရာဟိတစိတ်အပြည့်ရှိလဲပြီးတော့ beauty with a purpose ကလည်းအရေးကြီးရဲ့ဆိုတော့အဲ့ဒါကိုကြည့်ပြီးတော့ယူရဲလို့ပဲထင်ပါတယ်ဟုတ
်အခုဆိုရင်မြန်မာနိုင်ငံကိုကုစားပြုတ်ပြီးတော့ဘဲလာလို့ရှင်ပြိုင်လာပြီပေါ့လေရှင်ပြိုင်တော့အခု Miss World မှာဆိုရင်ဒါဘဲလာအနေနဲ့ဆိုရင်ဒါ3ချိန်မြောက်ပေါ့နော်မြန်မာနိုင်ငံက3ချိန်မြောက်ဝင်ပြိုင်တော့အခုလိုမြန်မာအမျိုးသမီးတွေဒီမြန်မာအလှမယ်တွေကဒီနိုင်ငံတကာနဲ့ရှင်ပြီးတော့ဝင်ရောက်ရှင်ပြိုင်တဲ့အခါမှာအားနည်းချက်တွေအသာချက်တွေပေါ့လေအထူးသဖြင့်ဒီနိုင်ငံတကာနဲ့ရှင်နိုင်အောင်လို့ဘာတွေဆောင်ရွက်ဖို့လိုလဲရှင်
အထက်ကတော့ကိုကိုရိုင်းမဲ့ရေးကြည့်ရပေါ့နော်။တော့ပြိုင်မဲ့အချိန်မတိုင်ခင်မှာကိုအချိန်ရရင်ရတဲ့လောက်ကတော့အထက်အကောင်းဆုံးစ조사တင်တယ်လို့ထင်တယ်။ပြီးတော့အချိန်အများကြီးရရင်ပိုကောင်းတယ်ပေါ့နော်။ဘာလို့လဲဆိုတော့ပို့ပြီးတော့စ조사လို့ရတယ်။ဂျားထဲမှာ6လအနည်းဆုံးတစ်နှစ်လောက်အချိန်ရရင်တော့ပို့ပြီးတော့ကောင်းတယ်ပေါ့နော်။အထက် body buying ကအရင်မကြည့်ဘူး။ဘာလို့လဲဆိုတော့ဟိုမှာကအော်ကိုယ်ဆက်အကောင့်ကြီးရဲ့သူတွေထွားတဲ့သူတွေအများကြီးပါသလိုအရန်ပိန်ကတ်နေတဲ့သူတွေလည်းအများကြီးပါတယ်။ဟိုမှာက swim suit မဝေးရဘူး။ swim suit 2 piece မပါဘူး။ Miss Wall ကဘယ်တော့မှ2 piece မပါဘူးပေါ့နော်။အဲ့တော့ခန္ဓာကိုယ်ပိုင်းကတော့အရေးတော့ကြီးရဲ့။ဒါပေမဲ့လည်းဟိုအဓိကကကိုယ့်ကိုယ်ကိုတက်လုံကောင်းမှုလောက်တာရေးကြီးရဲ့ပေါ့နော်။sport challenge ပါတယ်။တခြား talent တွေလည်းပါတယ်ကိုနိုင်တာကိုလုပ်ဖို့ပြောရှင်တယ်ဘာလို့လဲဆိုတော့ဟိုမနိုင်ဝန်ထမ်းတာမကောင်းဘူးเนาะညီမဆိုလို့ရှင် talent မှာညီမတခြင်းဆိုရဲညီမအစိုးပိုင်းဝန်နာပါတယ်ဒါပေမဲ့လည်းညီမမြန်မာတခြင်းတွေမပိုင်နိုင်ဘူးဟိုမြန်မာအရင်ကအရင်ရှေးတခြင်းတွေမပိုင်နိုင်ဘူးဒါပေမဲ့အစားအင်္ဂလိပ်တခြင်းဆိုဖို့လုပ်ထားတဲ့အချိန်မှာဒီ Miss World Organization ကခွင့်မပြုဘူးဘာလို့လဲဆိုတော့ဒီတို့ကအရင်နာမည်ကြီးတဲ့တခြင်းဆိုရင်တို့ကတန်ကြီးဆောင်ရမှာဆိုတော့အင်္ဂလိပ်တချင်ကြတော့သူခွင့်မပြုဆိုတော့ညီမမြန်မာချင်းဆိုလိုက်တော့ညီမတိတ်ပြီးတော့မပိုင်နိုင်ကိုကိုကအားမရဘူးဘောနော်အဲ့တော့ကိုပိုင်နိုင်တာကိုကိုလောက်ပါလို့ပြောရှင်တယ်ပြီးတော့လည်းတခြားဘောနော်အဓိက sport ပါအကစားကို Miss Myanmar World မှာမြန်မာနိုင်ငံမှာဆုရပြီးလေအကစားကို PPCC လောက်ရင်းတော့ပိုကောင်းမယ်အ
ဲ့တော့ဒီမြန်မာနိုင်ငံမှာမြန်မာရွေးခံရပြီးတော့ဒီ Miss World မြန်မာပေါ့လေမြန်မာနိုင်ငံကုစားပြုတဲ့မိကပါအလှမယ်တဦးအနေနဲ့ညီမဒီပရာဟိတလုပ်ငန်းဒီလဲဆောင်ရွက်ရတဲ့ခါကျတော့ညီမအဲ့ဒီမှာဒီကချင်ပြည်နယ်ရစပေးဆောင်ဒီဒုက္ခသည်တွေပေါ့နော်စပေးဒုက္ခသည်တွေအတွက်ညီမပါပြီးတော့ကူညီအားပေးတဲ့ဟာတွေလုပ်ခဲ့ဆိုတော့ဘာကြောင့်ဒီစပေးဒုက္ခသည်တွေရဲ့အခြေအနေကိုညီမစိတ်ဝင်စားရလဲရှင
်ဒီ Miss World တော့ပြိုင်မယ်ဆိုလို့ရှိရင်ပေါ့နော်ညီမတို့ Beauty with a Purpose Project ကိုနိုင်ငံတိုင်းကတင်ပြရတယ်အဲ့တော့နိုင်ငံတိုင်းကတခုချင်းစီလောက်တယ်ဆိုတော့ညီမဒီ YouTube မှာဝင်ကြည့်ရဲသူတို့ဘယ်လိုတွေလောက်လဲသူတို့ဘာတွေလောက်လဲဆိုတော့အဓိကကတော့ဒီမြန်မာနိုင်ငံမှာညီမအနေနဲ့ကလည်းဒီမှာသွားကန်နေအထိပေါ့နော်ဒီ Washington DC ကိုလာကန်နေအထိမြန်မာနိုင်ငံမှာငြိမ်းချမ်းရေးတိတ်မငြိမ်းချမ်းသေးဘူးပေါ့နော်အဓိကကဒီမြန်မာနိုင်ငံမှာလည်းမဟုတ်ဘူးနိုင်ငံတကာမှာလည်းငြိမ်းချမ်းလိုအပ်တယ်ပေါ့နော်ဒီမီဂျီနာမှာလည်းအခြေအနေဆိုးနေဘယ်လာကိုရိုင်းသွားကြည့်တဲ့အခါမှာတချို့ဒုက္ခတွေက9နှစ်လောက်ရှိပြီသူတို့အိမ်မပြောင်းရဘူးဘာလို့ဆိုတော့ဟိုမှာကအခုထပ်ထီးပေါ့နော်ဟိုသူတို့မငြိမ်းချမ်းတာဖြစ်နေဆိုတော့ဒီမြို့တွေမြေကြီးနားမြို့တွေမှာတော့လုံခြုံတယ်စိတ်ချရပါမဖြစ်ဘူးဒါပေမဲ့ဟိုဘက်ရဲစားနားဘက်ရောက်သွားတဲ့အချိန်မှာတော့အမကအခုလက်တော်တည်းမငြိမ်းချမ်းသေးဘူးပေါ့နော်အဲ့တော့အဓိကညီမအဲ့ငြိမ်းချမ်းရေးကိုအဓိကထားပြီးလုပ်တဲ့ project ပါ
ညီမနိုင်ငံမှာဆိုလဲအစိုးရအပြောင်းလဲဖြစ်တာပေါ့နော်လူတို့ဒီအရတားလူတို့ကမဲဆန္ဒနဲ့တက်လာတဲ့ဘောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလဲဖြစ်လာပြီဆိုတော့ဒီအမျိုးသမီးလူငယ်တွေအတွက်ပေါ့နော်ဘဲလာလူတွေအတွက်ဘာရီမျောလင်းချက်တည်းရှိရတယ်ရှင
်အဓိကကတော့အရင်တော့ကတော့ယောက်ျားလေးတွေပဲဥဆောင်တာများတယ်အခုနောက်ပိုင်းမှာဘဲလာတွေးလာတာကတော့ဟိုမိန်းကလေးအများစုကယောက်ျားလေးကိုအားမကိုဘဲနဲ့ကို6-7ကိုရက်တီးပြီးတော့လောက်လာနိုင်တယ်ပြီးတော့အတိုက်ငငယ်လေးနဲ့တချို့အောင်မြင်သွားတဲ့သူတွေရှိရဲ့အများကြီးတွေ့ရရပေါ့နော်အနုပညာလောကမှာရောတခြားစီးပွားရေးလောကမှာရောအရန်စူးစားကြရဲမိန်းကလေးအခုတော်တော်များများကလမ်းတွေပွင့်လာတယ
်ဒီမိန်းကလေးတွေအတွက်တခြားအခက်ခဲတွေရောဥမာအခုဆိုဘဲလာလဲကြာမှာပေါ့နော်ဟိုတချို့နေရာတွေမှာဆိုရင်ပေါ့နော်မိန်းကလေးငယ်လေးတွေအပေါ်မှာ ဒီမတရားနိုင်ကျင်တာတို့เนาะနောက်ထပ်မတင်းချင်းခံရတာတို့ဘာလို့လဲအခုပမာပြီမှာအရန်များနေရဲဆိုတော့ဒီအဲ့ဓာရီဘာကြောင့်ဖြစ်နေရလို့မြင်လဲရှင
်အဓိကတော့ပညာရေးလိုအပ်တယ်ပေါ့เนาะတချို့ကြီးကတော့အလိုကိုယ်ညှိမ့်နှိမ့်ဆက်တယ်တရားရုပ်ကိုသွားတိုင်ရင်ပို့ပြီးတော့ညှိမ့်နှိမ့်ဆက်ခံရမယ်ဆိုရဲစိတ်ကိုစိတ်ဖြစ်နေရပေါ့เนาะအဲ့တော့ကိုကိုယ်တိုင်ညှိမ့်နှိမ့်ဆက်ခံနေရလဲဘယ်သူမှမပြောရဲပဲနဲ့ဘယ်လိုပြောမလဲရှက်တာရကြောက်တာရရှိတယ်အဲ့တော့တကယ်တိုင်ကြတဲ့အခါမှာလည်းထိရောက်စွာအေးအေးယူသင့်တယ်လို့ပဲလာထင်တယ်ပေါ့နော်တခါတလေကျတော့ဘယ်လိုလဲကိုယ်တိုင်ကြုံခဲ့ရတယ်ပေါ့နော်တခါတလေကိုကမကြည်နပ်ဘူးကို့ပေါ်မှာနာကျင်ထိခိုက်အောင်လုပ်တယ်အထက်လူကြီးကိုတိုင်တယ်တိုင်တော့ဘာမှပြစ်ဒဏ်ထိထိရောက်မလုပ်တဲ့အတွက်ကြောင့်ကိုကတိုင်ကြရပဲအဖက်တင်လိုက်တယ်ဘာမှဟိုကို့ဘယ်လိုပြောမလဲကို့ထိခိုက်နိုင်ကြအောင်လုပ်တဲ့သူทีนี้อยากยืมอยู่สรอกดีหายอ่ะถัดตะเล้เล้ผิดเนี่ยปะเนาะบาโลเลยสรอกอ๋องาตู้ญิบันนี่ซะไล่ได้だแม้ตูต่ายจ้าไล่ไปแม้งาบ่ามาไม่ผิดผู้เอองาตู้ซัดพี่แล้วญิบันนี่ซะลงยาเลยสรเลยสิทธิ์เนี่ยอยากจ้าลีสีมาอ๋ออะไรမျိုးซ้วยเจนเนี่ยปะเนาะเอออดีกาก็เบลล่าก็โกโกไรแล้วไม่แช่ไม่ย่นมั้ยเนี่ยต่ายจ้าหน่ายอ่ะมั้ยพี่แล้วဟိုတိုင်ကြတဲ့သူကလည်းတိုင်ကြခံရတဲ့သူကလည်းအထီးထီးရောက်အေးအေးယူတင်းနေမပဲလားထင်တ
ယ်။ကျေးဇူးအများကြီးပြင်ပါတယ်ဗျလားအခုလို့ပြောချင
်တယ်။ And I come
back even stronger.Miss World မြန်မာဘာအလှမယ်ပြိုင်ပွဲမှာဝင်ပြိုင်မြန်မာနိုင်ငံကိုစားပြုဝင်ပြိုင်ခဲ့တဲ့ Belen နဲ့ Mae Engine နိုင်တို့တွေ့ဆုံမြန်မာကကွန်နာဆင်ခဲ့ကြရတာပါအခုတခါ American တခွင်အစည်းအဝေးကိုကြည့်အောင်ပါဒီတစ်ပတ်သုတဆုံးလေ American တခွင်အစည်းအဝေးမှာတော့2016ခုနှစ်အတွင်းမှာ American နိုင်ငံရေးလောကကထူးခြားဖြစ်စဉ်တွေနဲ့ရွေးကောက်ခံသမ္မတအနေနဲ့ဘာတွေလေးပေးလှုပ်ဆောင်ဖို့လိုသလဲဆိုတာတွေကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်ရှင်
2016ခုနှစ်တွင် American နိုင်ငံရေးနဲ့ပတ်သက်လို့လူများအနေနဲ့အံ့အသင့်သွားစေတဲ့ဖြစ်ရပ်ကတော့ Republican Party ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Donald Trump မှာ Democratic Party ကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟောင်းလေးဖြစ်သမ္မတ Bill Clinton ရဲ့ဇနီးလေးဖြစ်သူ Hillary Clinton ကိုအနိုင်ရပြီးတော့သမ္မတဖြစ်လာတာပါ။အဲဒီနောက်မှာတော့ American ရွေးကောက်ခံသမ္မတ Donald Trump ကို Times Magazine ကြီးက2016ခုနှစ်အတွက်အထူးကြဆုံးပုဂ္ဂိုလ် Person of the Year အဖြစ်ရွေးချယ်လိုက်ပါတယ်။ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်2016ခုနှစ်ကာလတလျှောက်မှာတော့ Trump ဟာလူတွေရဲ့အာယုံကိုဖန်ဆားနိုင်တာကြောင့်အခုလိုရွေးချယ်လိုက်တာပါ Time Magazine ကြီးရဲ့ကြေညာချက်ထွက်လာပြီးတဲ့နောက် NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့ Trump ကဒါဟာကြီးမားတဲ့ဂုဏ်ပြုခံရမှုပါလို့ပြောပါတယ် Time Magazine ဟာတကယ်အရေးပါတဲ့ Magazine ကြီးတစ်ခုဖြစ်ပြီးတော့ဒီ Magazine ကြီးရဲ့မျက်နှာဖုံးစာမျက်နှာမှာဖော်ပြခံရတာဟာကျွန်တော်အတွက်ကံကောင်းတာပါလို့ Trump ကပြောပါတယ်ဝါရှင်တန် DC မှာရှိနေတဲ့အစိုးရအခွင့်အရေးကလူရန်းစားတွေကိုရှင်းလင်းပြပြီးဒီအစိုးရရဲ့လေးလေးရှုထောင်ကိုခံနေရတဲ့ပြည်သူတွေအတွက်အပြောင်းလဲတွေလုပ်သွားမယ်ဆိုတဲ့ကတိတွေပေးပြီးတော့ဒီလွန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရလာတာပါ Times Magazine ကြီးရဲ့အထူးကြဆုံးပုဂ္ဂိုလ်အဖြစ်နောက်ဆုံးစကားတင်ရွေးခံထားသူဆယောက်ထဲကမှနောက်ဆုံး Trump ကိုရွေးချယ်လိုက်တာပါသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြိုင်ခဲ့တဲ့ Hillary Clinton ကတော့ Trump ရဲ့ဒုတိယနေရာလိုက်ခဲ့ပါတယ်တကယ်တော့အမေရိကန်သမ္မတအဖြစ်ရှင်ပြိုင်ရွေးခံဖို့2015ခုနှစ်ဇွန်လကတည်းကဒေါ်နယ်ထရမ့်မှာစတင်ကြိုးပမ်းလာတာဖြစ်ပြီးတော့လူမှုမဲဆွယ်စည်းရုံးပွဲတွေအတွင်းသူ့ကိုထောက်ခံသူတွေပေါ်ရိုးရှင်းတဲ့စောင့်ပုတ်တစ်ခုနဲ့အခုလိုစည်းရုံးတင်းတင်းပြောဆိုရတယ
် I am officially running
အမေရိကန်ပြည်အောင်စုသမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်ပြီးကျွန်တော်နိုင်ငံကိုနောက်တစ်ကြိမ်အောင်မြင်မှုတွေစီစောင့်ကျဉ်းသွားနိုင်အောင်လုပ်သွားပါမယ်
မဲဆွယ်စည်းရုံးပွဲစတင်ချိန်ကလေးကအမေရိကန်ပြည်အောင်စုမှာတရားမဝင်အခြေချနေထိုင်သူတွေကိုနေရရင်ပြန်ပို့သွားမှနဲ့နောက်မွတ်စလင်ဒုက္ခသည်တွေကိုနောက်ထပ်တိုးပြီးတော့လက်ခံသွားရေးတာစီပိတ်ပင်သွားမယ်လို့ပြောဆိုခဲ့တာကြောင့်အဲ့ဒီပေါ်ငင်းပွားမှုတွေရှိခဲ့တာပါရှင်ပြိုင်ဘက် Republican သမ္မတကိုယ်စားလှယ်လောင်းတွေကသူ့ပေါ် short တွက်ခဲ့တဲ့ကြားမှာပဲသူဟာအစင်လာနိုင်ငံရေးသဘောမဟုတ်ဘူးဆိုတာနဲ့လူအများကိုဖန်ဆားနိုင်ခဲ့တယ်လို့ပါတီရင်းသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲတွေအတင်းမှာလဲအားလုံးပေါ်နိုင်ရခဲ့သူပါ Republican သမ္မတကိုယ်စားလှယ်လောင်းတဦးဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush က
အားလုံးလူနေရကခေါင်းဆောင်တဦးပါစော်ကားပြောဆိုပြီးသမ္မတဖြစ်လာအောင်ကြိုးပမ်းနေတယ်ဆိုရင်တော့ခမည်းအနေနဲ့ American သမ္မတဘရော့မှာဖြစ်လာမှာမဟုတ်ပါဘူး
ဒေါ်နယ်ထရမ့်က
ကောင်းပြီလေကြီးကြသေးတာပေါ့ကျွန်တော်က42ရာခိုင်နှုန်းကထောက်ခံနေပြီးတော့ခမ ्या ကို3ရာခိုင်နှုန်းကပဲထောက်ခံတဲ့အတွက်အခုတော့ကျွန်တော်ကပိုးသားနေပါတယ
်ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ပွဲအတွင်းမှာတော့မျှော်လင့်ထားတာထက်ပိုခက်ခဲခဲခဲရှင်ပြိုင်ခဲ့ပြီးနောက် Vermont ထက်လွတ်တော်အမတ် Bernie Sanders ကို Hillary Clinton အနိုင်ရခဲ့ပါတယ်အဲ့ဒီနောက်မှာတော့ Trump ဟာသမ္မတဖြစ်တဲ့ဖြစ်တဲ့သူတူမဟုတ်ဘူးဆိုပြီးတော့ Clinton ကစတင်ထိုးနှက်ဝေဖန်လိုက်ပါတယ်
A man you can base
စာတကြောင်လောက်အပေါ်မှာတော့ဒီမခံနိုင်တဲ့သူကိုနျူကလ িয়ার လက်နက်တွေနဲ့ဘယ်လိုယုံကြည်ရမလဲရှင
်။ဒါပေမဲ့လည်းကလင်တန်အနိုင်ရမယ်လို့မျှော်မှန်းထားတဲ့ရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တဲ့သတင်းကြောင့်ကမ္ဘာတစ်လွှာအံ့အားသင့်ခဲ့ကြပါတယ်။ရွေးကောက်ပွဲအနိုင်ရမင်းကွန်းပြောရမှာတော့ညီညွတ်ရေးအတွက်ထရမ့်ကပြောပါတယ
် To all Republicans and Democrats
နိုင်ငံတစ်ဖက်က Republican, Democrat နဲ့တခြားသတိပုဂ္ဂလတွေအားလုံးကိုကျွန်တော်ပြောချင်တာကဒီအချိန်ဟာအားလုံးတစုတစည်းနဲ့ညီညွတ်ရမယ့်အချိန်ပါ
ရွေးကောက်ပွဲရလဒ်ပေါ်တိမတ်ပြကြဖို့ Hillary Clinton ကလည်းတိုက်တွန်းပါတယ
် Donald Trump is going to
Donald Trump သမ္မတဖြစ်လာပါပြီသူကိုကြီးကြီးပြည်သူနဲ့ဥစားခွင့်ပေးရပါလိမ့်မယ
် Trump အနိုင်ရလိုက်တာဟာအပြောင်းလဲတစ်ခုကိုလူလားနေတာကြောင့်ဖြစ်တယ်လို့ National Journal က Tom D. Frank ကပြောပါတယ
် I think we all including the media
သမ္မတ George W. Bush ပြောခဲ့သလိုအပြောင်းလဲကိုနည်းနည်းဆိုင်ဆိုင်လူလားနေတာအပေါ်သတင်းမီဒီယာတွေပါဝင်အားလုံးကရှော့တွက်ထားတယ်လို့ထင်ပါတယ်အဆုံးမတော့မပြည့်စုံမှုတွေနဲ့လက်လွတ်စွဲပြောဆိုနေတဲ့ Trump အပေါ်အပြောင်းလဲလို့မြင်လာကြတာပ
ါလွတ်တော်နှစ်အလုံးကို Republican တွေအနိုင်ရလိုက်တာဟာလဲ Trump အတွက်အခွင့်အရေးကောင်းဖြစ်တယ်လို့ Bipartisan Muara ရေးအကြံပေးအဖွဲ့က John Fortier ကပြောပါတယ
် I think that allows him to have an agenda
Hillary Clinton အနေနဲ့ပိုအခက်အခဲတွေရင်ဆိုင်ရမယ့်အနေအထားမျိုးမှာ Trump အနေနဲ့ပြည်တွင်းမူဝါဒရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပိုလွတ်လွတ်လပ်လပ်လောက်ကင်ဖို့အခွင့်အရေးရှိလာတယ်လို့ထင်ပါတယ
်အမေရိကန်သမိုင်းမှာစိတ်ဝမ်းကွဲမှုအကြီးအကျယ်ဖြစ်ပေါ်စေခဲ့တဲ့ရွေးကောက်ပွဲပြီးမှာတော့ညီညွတ်ရေးအတွက်ရှေ့ရှုဆောင်ရွက်ရမှာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူတွေကိုပေးထားခဲ့တဲ့ကတိတွေအကောင့်တွေပေါ်ပေးဖို့ထရမ့်အနေနဲ့အာယုံဆိုင်လှုပ်ဆောင်ရမှာပါဒါပြင်ဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့2019ခုနှစ်အတွင်းအနာလွှဲပြောင်းရယူပြီးတဲ့နောက်အာဖဂန်နစ္စတန်ကဆလို့စီးရီးယားအရေးထီစီးရီးဆိုင်ရာစင်ခေါ်မှုတွေကိုလည်းရင်ဆိုင်သွားရမှာပါဒါပေမဲ့အခုလိုနိုင်ငံရဲ့ခြားကပြဿနာတွေဒင်းတာမဟုတ်ပဲပြည်တွင်းရေးရာမှာလည်းဖြေရှင်းသွားရမယ့်ကိစ္စရပ်တွေရှိနေပါတယ်။ IS သူကြွားတွေကိုဗျူဟာမြောက်ခြေမုံသွားရေးအပိုင်းမှာတိုးတက်မှုနှေးကွေးနေပေမဲ့လို့စီးရီးယားအရေးနဲ့ပတ်သက်လို့တော့သမရသည်ဖြစ်လာမဲ့ထရမ့်ရဲ့အစိုးရအဖွဲ့အနေနဲ့ဘလို့ကင်တွယ်သွားမလဲဆိုတာကိုရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ Brookings Institute ကကာကွယ်ရေးဆိုင်ရာကျွမ်းကျင်သူ Michael O'Hellon က
In Syria we have really no strategy.
Syria စစ်ပွဲအဆုံးသတ်နိုင်ရေးနဲ့ပတ်သက်ပြီးဘာဗျူဟာမှချမှတ်ထားတာမရှိပါဘူး။ Mr. Trump အနေနဲ့ကတော့စစ်ပွဲမှာသမ္မတအာဆတ်အနိုင်ရဖို့ဆန္ဒရှိကောင်းရှိမှဖြစ်ပေမဲ့ဒါဟာရှေ့ဆက်သွားဖို့လက်တွေ့ကြတဲ့လမ်းကြောင်းတစ်ခုဟုတ်မဟုတ်ဆိုတာတော့မသေးကြပါဘူး။အာဆတ်လက်ချက်နဲ့လူအမြောက်အများတေဆုံးကုန်တာကြောင့်ပါ
။ Afghanistan စစ်ပွဲဟာဆိုရင်လည်း15နှစ်ကြာနေပြီဖြစ်ပြီး2011ခုနှစ်ကနိုင်ငံတကာတပ်ဖွဲ့ဝင်34,800ကနေဒီကနေ့မှာတော့10,000ခွဲလောက်သာရှိတော့တာပါ။ American ကာကွယ်ရေးဌာနအနေနဲ့နိုင်ငံတကာတပ်ဖွဲ့တွေရေတိုကာလအနေနဲ့တိုးမြင့်ချသွားဖို့စဉ်းစားအောင်စဉ်းစားနိုင်တယ်လို့ Michael O'Hellon ကပြောပါတယ်။
There's no reason we have to avoid doing a little more.
Afghan state နယ်ရဲတပ်ဖွဲ့တွေအပေါ် PR တွေရော့ကြစီမယ်ဆိုရင်တော့နိုင်ငံတကာတပ်ဖွဲ့ဝင်တွေတိုးချသွားဖို့နဲ့ပတ်သက်ပြီးရှောင်လွှဲစရာမရှိပါဘူး။အဲ့ဒီလိုဆိုရင်တော့ Afghan တပ်ဖွဲ့တွေအနေနဲ့လည်းသူတို့ဆုံးရှုံးခဲ့တဲ့အင်အားတွေကိုပြန်လည်အစားထိုးဖြည့်ဆည်းဖို့ပိုအချိန်ပေးရရောက်ပါတယ်။
အမေရိကန်ပြည်အောင်စုအနေနဲ့ကဘာတလွားအကြမ်းဖက်မှုအပေါ်တိုက်ခိုက်နှိမ်နင်းနေချိန်မှာတော့ရုရှားနဲ့တရုတ်နိုင်ငံဟာသူတို့စစ်တပ်အင်အားကိုပုံမှုခိုင်မာအောင်တိစောက်နေကြတာပါ။ Mr. Trump အနေနဲ့ကတော့စစ်အင်အားကိုဖြည့်တင်းသွားမယ်ဆိုပြီးတော့သူ့မိန့်ခွန်းနေထဲမှာပြောထားတာပါ
။ We have the greatest people in the world.
ကျွန်တော်စစ်တပ်ထဲမှာကဘာပေါ်ကအတော်ဆုံးလူတွေရှိနေပါတယ်။အားရင်ချိနေနေတဲ့စစ်တပ်ကိုပြန်လည်တိစောက်သွားမှာဖြစ်ပြီးတော့စစ်မှုထမ်းတွေကိုလည်းတေချာဂိူးဆိုင်ဆောက်ရှောက်သွားမှာပါ။
အမေရိကန်ပြည်အောင်စုအနေနဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်ပြီးစစ်ရေးအင်အားကိုပုံမှုခိုင်မာတောင့်တင်းစေဖို့အတွက်ပယ်တင်းတဲ့ဒုံးကြီးတွေဝေဟင်ပစ်မစ်ဆိုင်းတို့တွေကိုလည်းဝယ်ယူအားဖြည့်တင်တယ်လို့စစ်ရေးအကက်ခတ်တွေကအကြံပေးပြောဆိုကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့သတင်းဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ခန်းတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။သတ္တရှင်တွေအနေနဲ့ VOA ကထုတ်လွှင့်တဲ့နေ့စဉ် TV သတင်းစီစဉ်တွေကို TVB ရဲ့ရုပ်သံလိုင်းမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတခါဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန်းကိုနားဆင်ကြအောင်ပါ။
လူသားတွေကြုံတွေ့နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်2016ခုနှစ်ထဲမှာအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သိပ္ပံနဲ့ဤပညာရဆံရတီထွန်းကြံစမှုတွေအကြောင်းကိုသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ။ချူချတဲ့အောင်အောင်မြင်ဆုံးလို့ပြောနိုင်တဲ့တစ်ခုကတော့ Immune Engineering ဤပညာနဲ့ကိုယ်ခန့်အားကောင်းစေတဲ့မျိုးဗီဇရအောင်ထုတ်တဲ့နေပါ။ကိုယ်ခန့်အားကောင်းဖို့အဓိကလှုပ်ပေးတဲ့ T lymphocyte လို့ခေါ်တဲ့ T cell မထုတ်နိုင်တော့တဲ့သွေးကင်ဆာဝေဒနာရှင်ကလေးကိုစမ်းသပ်ကုသရာကနေအောင်မြင်ခဲ့တာဖြစ်ပါတယ
်။သွေးကင်ဆာဖြစ်တဲ့ကလေးမလေးတယောက်ကကင်ဆာဆေးဗေးဆေးမှမတိုးတော့ဘူး။အဲ့ဒီအချိန်မှာ T cell လို့ခေါ်တဲ့သွေးထဲကို DNA ကို virus cell တစ်ခုနဲ့တွဲပြီးတော့ထည့်ပေးကြည့်လိုက်တာမှကလေးဟာသွေးကင်ဆာရောဂါရော့သွားတာကိုတွေ့ရပါတယ်။အခုချိန်မှာဆိုဒီနည်းပညာနဲ့လူ900လောက်အသက်ကို2016ခုနှစ်ထဲမှာကယ်နိုင်ခဲ့ပြီလို့ဒါအလွန်တရာမှကောင်းတဲ့စိတ်ပညာနည်းပညာတစ်ခုလို့ပြောနိုင်ပါတယ
်။နောက်တစ်ခုကအပင်တွေမှာယောဂပိုးကြလာတဲ့ရာသီဥတုဒဏ်ခံနိုင်အောင်အထွက်တိုးအောင်မျိုးဗီဇဂျင်းကိုပြုပြင်ပေးနိုင်တာပါ
။ Gene editing လို့ခေါ်တဲ့ဇီဝစီစစ်ခွဲထုတ်မှုနည်းပညာနောက်9နှစ်လောက်အတွင်းမှာစပြီးတော့သုံးတော့ပါမယ်။သီးနှံတွေအထွက်တို့အောင်မျိုးကောင်းမျိုးတန်ရအောင်စီစစ်ပြီးထုတ်နိုင်တာကြာပါပြီ။ဒါပေမဲ့အပြင်းအထန်လိုက်တဲ့ DNA ပေါ့နော်ဒီ gene ဟာပြလုံးဝပြောင်းမသွားတဲ့အတွက်ဒီအစားအသောက်တွေမှာလူရင်းနဲ့မတင့်တော်တာတွေအများကြီးပဲ။အခု DNA ကို edit လုပ်ထားတဲ့ဟာအလူလိုပြောက်သွားတယ်။ဆိုတော့မူလတဘာဝအတိုင်းမျိုးကောင်းမျိုးတန်ပြန်ခုတ်နိုင်တဲ့ဤပညာပေါ့နော
်။ Speech technology လို့ခေါ်တဲ့ smartphone တွေမှာစကားပြောကိုစာဖြစ်နဲ့ပြောင်းပြီးရေးပေးနိုင်တဲ့ဤပညာကိုတည်ထွင်နိုင်ခဲ့ပါတယ်
။လက်နဲ့နေကြည့်တော့စာရိုက်တာစာပို့တာ Facebook လောက်ရတာကြာတယ်အခုဆိုလို့ရှိရင်ဘာသာစကားတော်တော်များများနဲ့စာအဖြစ်ပြောင်းပြီးတော့ပြောလို့ရပါပြီဥပမာတရုတ်အခေယာရိုက်ရတာခက်တယ် Baidu ဆိုတဲ့ app နဲ့စကားပြောလိုက်လို့ရှိရင်ရိုက်ပြီးသားမေးပြီးသားဖြစ်နေပါပြီကျွန်တော်မျှော်လင့်တာကတော့ဗမာစကားနဲ့ပြောပြီး Facebook ပေါ်ကိုတင်နိုင်ပြီဆိုလို့ရှိရင်တော်တော်ကိုတွင်တွင်ကျဲကျဲသုံးလို့ရလိမ့်မယ်လို့ထင်ပါတယ
်အကသသွားဒုံးပြန်တွေကိုအခုခါမှာပြန်ပြီးသုံးလို့ရအောင်လုပ်လာနိုင်ပါပြီ
ကုနေအပီလာလောက်က SpaceX ဆိုတဲ့ပုဂ္ဂလိကကုမ္ပဏီနဲ့ NASA နဲ့တွဲပြီးတော့ဤပညာတစ်ခုထွင်ပါတယ်။ဒုံးပြန်တစ်ခုကိုလွတ်တင်တဲ့အခါဒုံးပြန်ရဲ့ပထမအဆင့်ကအလကားပစ်လိုက်ရတယ်။ဒါဆိုရေထဲကိုပြုတ်ကျပြီးပြတ်သွားတယ်။အခု SpaceX ကနေပစ်လိုက်တဲ့ပထမအဆင့်ဒုံးပြန်ကြီးကအပေါ်ရောက်သွားပြီးဒုတိယအဆင့်နဲ့တွဲသွားပြီးတော့ဒုတိယအဆင့်ကတော့ကမ္ဘာပတ်လမ်းတို့ဂျိုပတ်လမ်းတွေကိုဆက်သွားတဲ့အချိန်မှာဒီပထမအဆင့်ကိုနောက်တစ်ခေါက်ပြန်သုံးနောက်တစ်ခေါက်တည်းမကောက်အခေါက်90လောက်သုံးလို့ရအောင်ထွင်လိုက်ပါတယ်ဒုံးပြန်တစ်ခုကိုအရင်တော့လွတ်လို့ရှိရင်ပန်း60လောက်ကုန်မဲ့အစားအခုပန်းအစိတ်လောက်40ရာခိုင်နှုန်းလောက်ကုန်ကြစီအရန်တက်တာသွားပါတယ
် AI နည်းပညာရဲ့မှာဆက်ရုပ်တစ်ခုကနေနောက်တစ်ခုကိုနည်းပညာဖလှယ်ပေးနိုင်အောင်လဲလှုပ်လာနိုင်ပါပြီ
နောက်3-5နှစ်လောက်ဆိုလို့ရှိရင်အစီဝါနည်းပညာစိတ်ယုံနည်းပညာတော်တော်ကိုအဆင့်တိုးတက်လာပြီးစိတ်ယုံတစ်ခုနဲ့တစ်ခုအချင်းချင်းဆက်တွယ်ပြီးတော့နည်းပညာဖလှယ်ပြီးတော့ပို့ပြီးဆွမ်းဆောင်နိုင်တဲ့စိတ်ယုံတွေဖြစ်လာကြပါမယ်စိတ်ယုံကိုတင်ပေးဖို့အတွက်ကိုရေးရတဲ့ကွန်ပျူတာသင်္ကေတပရိုဂရမ်တွေကခက်ပဲရှုပ်လဲရှုပ်ပါတယ်အခုကျတော့စိတ်ယုံတစ်ခုကိုတင်ပေးလိုက်လို့ဒီပရိုဂရမ်ရပြီဆိုလို့ရှိရင်နောက်စိတ်ယုံတွေကိုနည်းပညာဖလှယ်တဲ့စနစ်ကိုဒီနှစ်ထဲမှာအောင်မြင်စွာတည်ဆင်းနိုင်တယ်
လူတယောက်ရဲ့ DNA ကိုလွယ်လွယ်ကူကူသိအောင်လုပ်ပေးနိုင်တဲ့ apps တွေပေါ်လာပြီးမှကျန်းမာရေးအတွက်ကသတင်းကောင်းတစ်ခုပ
ါ DNA နည်းပညာအလွန်တိုးတက်လာပြီးတော့တော်တော်ကိုလွယ်အောင်စီစစ်နိုင်ပြီးဖြစ်တဲ့အတွက်လူတုံးချင်းစီရဲ့ဒီဇီဝသင်္ကေတ DNA ကိုအရင်တော့ $9,000 တစ်ပေါင်းလောက်နဲ့ဝယ်ရမယ့်အစနောက်ချိန်ဒီ online ပေါ်ကနေ app တစ်ခုကိုဗမာငွေ $10,000 လောက်နဲ့ဝယ်လို့ရမယ်လို့သူတို့မှန်းထားပါတယ်ဒီနှစ်ထဲမှာဒါကိုစပြီးတော့ကျိုးစားတာအောင်မြင်လာပါပြီတော်တော်ကိုတန်ဖိုးရှိပါတယ်ဒီ DNA ဇီဝသင်္ကေတငွေရပါသင်္ကေတဖြစ်တဲ့အတွက်ဘာယောဂဖြစ်ဖို့များတယ်ဘယ်လိုကွာကွယ်ရမယ်ဆိုတာကိုလူတိုင်းကိုစီစစ်ပေးနိုင်တဲ့အတွက်ပို့ပြီးတော့အသက်ရှင်ပို့ပြီးတော့ကြားမှာတန်သွန်းလာကြမယ်လို့ဟောကိန်းထုတ်ထားပါတယ်
အမေရိကန်နိုင်ငံနယူးယောက်ပြည်နယ်ဘက်ဖလိုမှာဈေးသက်သာပြီးလျှက်စစ်စွမ်းအင်ကိုပို့ပြီးထုတ်ပေးနိုင်တဲ့နေစွမ်းအင်သုံးဆိုလာပြားတွေကိုထွက်နိုင်ပါပြီ
။ခေါင်းမိုးပေါ်မှာတင်ထားတဲ့ဆိုလာပြားတွေကအခုခါမှာတက်စစ်အားတစ်ဝက်ရဖို့အတွက်$5။ဒါပေမဲ့နယူးယောက်ပြည်နယ်ဘက်ဖလိုကဆိုလာမြို့တော်လို့ခေါ်တဲ့နေရာမှာစက်ရုံကြီးတစ်ခုစောက်ပြီးတော့ high efficiency solar panels ပေါ့နော်။စွမ်းအင်နဲ့ဆိုလာပြားထုတ်လို့ရမှာသူကအရင်က $5ကုန်မဲ့အစားအခု $2အောက်ကိုရအောင်လုပ်နိုင်ပါပြီ။အစားအပေါင်းများစွာတာလွန်ပြီးတော့ဈေးလဲအရန်ထိုးလာပါတယ်။ဒါကြောင့် megawatt မြောက်များစွာထုတ်ပေးနိုင်တဲ့ဆိုလာပြားကိုဈေးပေါ်ပေါ်နဲ့ဖန်တီးနိုင်ပြီဖြစ်ပါတယ်။ဒါဒီနှစ်အတွင်းမှာကိုစပြီးတော့ဒီဈေးချူချူနဲ့ဒီနိုင်ငံမှာရောင်းနိုင်မယ်ထုတ်နိုင်မယ်လို့မျှော်လင့်ထားပါတယ
်။ Slack လို့ခေါ်တဲ့လုပ်ငန်းခွင်သုံးဆော့ဖ်ဝဲကတော့ email နဲ့ပို့နိုင်ရမယ်အချိန်ကို short ချပေးနိုင်တာမို့လုပ်ငန်းခွင်မှာပို့ပြီးအဆင်ပြေစေပါတယ်။
ယုံနေမှာ data တွေအများကြီးတင်ထားရတဲ့ဟာနောက်ကွန်ပျူတာတစ်ခုပို့ဖို့အတွက်ဆိုလို့ရှိရင် hard drive တစ်ခုကနေ now hard drive တစ်ခုကိုပြောင်းပြီးပို့မယ်အစား slack လို့ခေါ်တဲ့နည်းပညာတစ်ခုနဲ့ data တွေကိုယုံတူယုံတာအချင်းချင်းချက်ချင်းဖလှယ်နိုင်လောက်အောင်လုပ်နိုင်တဲ့နည်းပညာတစ်ခုထွင်ခဲ့ပါတယ
် Tesla ကုမ္ပဏီရဲ့တီထွင်မှုတစ်ခုကတော့လျှက်စစ်ကားတွေမှာ software တွေကိုအဆင့်မြင့်ပေးပြီး autopilot အလုံးလျောက်မောင်းနိုင်အောင်လုပ်ပေးတာဖြစ်ပါတယ
်ဒီနှစ်ထဲမှာပဲ autopilot ကလျှက်စစ်ကားထုတ်တဲ့ဒီအမေရိကန်နိုင်ငံကနာမည်ကြီးတဲ့ Tesla ကုမ္ပဏီကအဲ့ဒီလျှက်စစ်ကားကတသိန်းကျော်လောက်တန်ဖိုးရှိပါတယ်။ဒါပေမဲ့အဲ့ဒီလျှက်စစ်ကားမှာပဲ$45,000လောက်ပို့ပေးလို့ရှိရင်ကင်မရာရဲ့ရေဒီယိုရဲ့ digital electronic နဲ့ထိန်းထားတဲ့ကွန်ပျူတာနဲ့ထိန်းထားတဲ့ brake တို့ lever တို့ steering ကိုတတ်ပေးလိုက်တဲ့အခါကျလို့ရှိရင် driver မလိုတော့တဲ့မောင်းတူမဲ့လျှက်စစ်ကားဖြစ်သွားပြီပေါ့။ခရီးတဲ့တင်လေးမြန်ကြီးတွေပြီး autopilot နဲ့မောင်းတာခုကားတွေမှာတုံးဖို့အတွက်စပြီးတော့စိုင်းပြင်းနေပါပြီ။
လေထဲကနေစွမ်းအားကိုယူပြီးပိုအသုံးတည်တဲ့ Wi-Fi ဆက်သစ်တမျိုးကို American နောက်ဖက်ချမ်း Washington တက္ကသိုလ်ကတည်ထွင်နိုင်ပါပြီ
။ Seattle မြို့ Washington တက္ကသိုလ်ကနေပြီးတော့ CS လုံးဝမသုံးရလောက်အောင်ကောင်းတဲ့ Wi-Fi ဆက်တစ်ခုကိုထွင်လိုက်ပါတယ်။အဲ့တော့ဒီ Wi-Fi ဆက်နဲ့ Cellular ဖုန်းတို့ Laptop တို့ Tablet တွေကို CS မီဂျိုးနဲ့ Charging တွင်းစရာမလိုတော့ပဲနဲ့ Wi-Fi ကနေပြီးတော့ Wire ကြိုးမှာပါပဲနဲ့ Charging တွင်းလို့လည်းရပါပြီ။Wi-Fi set သုံးနဲ့ CS ပမာဏကလည်းမလိုတဲ့လောက်ကိုဖြစ်သွားတဲ့နည်းပညာကိုဒီနေ့ထွင်ခဲ့ပါတယ် Wi-Fi swan in ကို CS တက် charging ရအောင်ကြောင်းလိုက်တဲ့နည်းပညာလို့ပြောနိုင်ပါတ
ယ်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်သတ္တရှင်များအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုတော့နောက်ဆုံးရသတင်းကြေညာကိုကိုရနိုင်ကကြေညာပေးပါမယ်ရှင
်ပြီးခဲ့တဲ့ November American ရွေးကောက်ပွဲမှာ Russia ထောက်လှမ်ရေး agency တွေကအနောက်ရှက်ပေးတာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရက်ဥဘားမားကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်တာကိုရုရှားဘက်ကတော့အမေရိကန်တန်တမန်တွေကိုနင်ထုတ်သွားမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ကျွန်တော်တို့အနေနဲ့အမေရိကန်တန်တမန်တွေအတွက်ပြဿနာတွေဖန်တီးသွားမှာမဟုတ်ပါဘူး။ဘယ်သူ့ကမှနင်ထုတ်သွားမှာမဟုတ်ဘူးလို့ရုရှားဆိုရကထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတပူတင်ကပြောလိုက်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှုနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေကိုရာဇဝတ်မှုအဖြစ်နဲ့ဥပဒေပြဋ္ဌာန်းသားဖို့အတွက်ထိုင်းနိုင်ငံကစဉ်းစားသုံးသပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလွှတ်တော်ကိုတင်သွင်းမဲ့ဥပဒေကြမ်းထဲမှာပြစ်ဒဏ်တွေအတော်များများကိုထည့်သွင်းထားပြီးတော့အစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံမှုကိုကျူးလွန်ရင်ထောင်ဒဏ်20အထိကျခံရမှာဖြစ်ပြီးတော့အဲဒီမြန်မာနိုင်ငံမှုကနေအပြင်းထန်တဲ့ရသွားမယ်ဆိုရင်တော့ထောင်ဒဏ်30တကယ်လို့တည်ဆုံသွားခဲ့မယ်ဆိုရင်တော့တသက်တကျွန်းကျခံရမှာဖြစ်ပါတယ်ခင်ဗျာ။ဂျမ်ဘဖွဲ့တွေကအိန္ဒိယနိုင်ငံကိုပြစ်မှတ်ထားပြီးတိုက်ခိုက်လာနိုင်တယ်ဆိုပြီးတော့အိန္ဒိယသတင်းမီဒီယာတွေကမကြသေးခင်ကဖော်ပြခဲ့တာကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့သတိရှိကြဖို့ညူဒေလီမြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။2016ကမ္ဘာအကောင်းဆုံးဘောလုံးသမားခရစ်စတီယာနိုရိုနယ်ဒိုကိုတရုတ်ကလပ်တင်တစ်ခုကတစ်နှစ်ကိုလစာငွေယူရိုသန်း100ပေးပြီးတော့ကမ်းလှမ်းလိုက်တယ်လို့သူ့ရဲ့အေဂျင့်ဖြစ်သူ George Mendes ကပြောလိုက်ပါတယ်ဒါပေမဲ့ Ronaldo အနေနဲ့ Real Madrid အသင်းကနေဘယ်မှပြောင်းမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
သတင်းကြေညာကိုကိုရဲနိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စစ်စင်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့ Engineer ကတော့ Curtis Bynum ဖြစ်ပါတယ်ကျွန်မအီတန်စမရှင် VOA American သံမနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00ရနေ9:00ထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်စင်နိုင်ပါတယ် တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.